Welcome to the Voice of America in Burmese.
Washington Review American Tangani 2020 November 27 ရက် Sunday Manakin season တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိ line nominator 2440နဲ့51 line nominator 190တို့ကနေထုတ်လွှင့်ပေးနေပါပြီ။ကျွန်မခင်မျိုးသက်ပါ။ဒီမနက်ခင်းသတင်းတွေကိုကိုညာဝင်းအောင်နဲ့အတူပြောပြပေးပါမယ်။ American ဆေးကုမ္ပဏီ Pfizer နဲ့ Germany က BioNTech တို့ကသူတို့ရဲ့ COVID-19 ကာကွယ်ဆေးကိုအရေးပေါ်သုံးဆခွင့်ချထားပေးဖို့အတွက် American အစားအသောက်နဲ့ဆေးဝါးစီမံခန့်ခွဲရေးဌာန FDA မှာတောက်ကြံလေးကရှောက်ထားခဲ့တယ်လို့ပြောပါတယ်။ဒါပြန်တကယ်လို့ခွင့်ပြုချက်ရမယ်ဆိုရင်ရပြီးနိုင်ပိုင်းအတွင်းမှာပဲစပြီးဖြန့်ပြီးဖို့အသင့်ရှိကြောင်းလည်းပြောပါတယ်။သူတို့ရဲ့ကာကွယ်ဆေးအတွက်စမ်းသပ်မှုတွေကလည်းအခုချိန်ထိဒီဆေးနဲ့ပတ်သက်ပြီးစိတ်ပူစရာကောင်းလောက်အောင်ဆိုးရတဲ့ထိခိုက်မှုမရှိသလိုထိရောက်မှုနှုန်းကလည်း95ရာခိုင်နှုန်းရှိတာတွေ့ရတဲ့နောက်အခုလိုရှောက်ထားခဲ့တာလို့လည်းပြောပါတယ်။ American နိုင်ငံက FDA အပြင် Australia, Canada, Europe, Japan နဲ့ Britain နိုင်ငံတွေမှာလည်းအလားတူရှောက်ထားခဲ့ကြောင်းနဲ့တခြားကမ္ဘာတစ်လောကနိုင်ငံတွေမှာရှိတဲ့ဆေးသုံးဆွဲခွင့်အတည်ပြုပေးတဲ့ဌာနတွေမှာပါရှောက်ထားဖို့စီစဉ်နေတယ်လို့လည်း Pfizer နဲ့ BioNTech တို့ကထုတ်ပြန်တဲ့အကြေညာချက်မှာဖော်ပြပါတယ်။ American နိုင်ငံရဲ့ကူးစက်ရောဂါဆိုင်ရာအထူးကျန်းကျင်သူ Dr. Anthony Fauci ကတော့အခုလိုကာကွယ်ဆေးတွေထုတ်ဖို့အတွက်အမြန်လုပ်နေတာနဲ့ပတ်သက်ပြီးလူလူကစိုးရင်စိတ်ပူနိုင်တာကိုသူနားလေကြောင်းနဲ့ဒီကောင်ဝဲဆေးတွေဟာစိတ်ချမှုရှိတယ်ဆိုတာသူယုံကြည်ကြောင်းစစ်တပင်းရဲ့သမ္မတအင်ဗျူသတင်းစာရှင်းလင်းပွဲမှာပြောပါတယ်။ဒီရောဂါအတွက်အလားလာရှိတဲ့အလားတူကောင်ဝဲဆေးကို Pfizer အပြင် Moderna ကလည်းရပြီဖြစ်တဲ့အတွက်သူတို့လည်းလာမဲ့သတင်းပတ်တွေအတွင်းအရေးပေါ်အခြေအနေသုံးဆခွင့်ပေးရှောက်ထားဖို့စီစဉ်နေတယ်လို့ပြောပါတယ်။ Gilead ကုမ္ပဏီကထုတ်တဲ့ Remdesivir ဆေးကိုဆေးရုံတွေမှာ COVID-19 ဝေဒနာရှင်တွေအတွက်မသုံးချဖို့WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကလမ်းညွှန်ချက်ထုတ်ပြန်လိုက်ပြီးနောက်မှာဒီဆေးကို pre-qualification list လို့ခေါ်တဲ့သုံးဆဖို့တင့်တော်တဲ့ဆေးဖြစ်သတ်မှတ်ထားတဲ့စည်ရင်းကနေခေတ္တရက်ဆိုင်ထားကြောင်းတောက်ကြနေမှာပြောပါတယ်ဒီဆေးကို COVID-19 ဝေဒနာရှင်တွေအတွက်သုံးရမယ့်ဆေးဖြစ်နဲ့ဖွံ့ဖြိုးဆဲနိုင်ငံတွေကဝယ်ယူနေကြတာဖြစ်ပါတယ်အခုဒါကို PQ စည်ရင်းကနေခေတ္တရက်ဆဲထားကြောင်း WHO ပြောခွင့်ရက Writer သတင်းဌာနရဲ့မေးမြန်းချက်ကို email ကနေတဆင့်ပြန်ကြားခဲ့တာပါအခုလိုဆိုင်းငံထားကြောင်းလမ်းညွှန်ချက်ထုတ်ပြန်တာဟာကမ္ဘာနိုင်ငံတွေအနေနဲ့ဒီဆေးကို COVID-19 ဝေဒနာရှင်တွေကိုကုသရမှာသုံးဖို့အတွက် WHO ကအကြံမပေးဘူးဆိုတာသိစေချင်လို့ဖြစ်ကြောင်းလည်းပြောပါတယ်။ Remdesivir ဆေးကို American အစားအသောက်နဲ့ဆေးဝါးစီမံခန့်ခွဲရေး FDA ကဆေးရုံတင်ထားတဲ့ COVID-19 ဝေဒနာရှင်တွေထဲကအသက်12နှစ်နဲ့အထက်ကိုယ်လေးချိန်88ပေါင်ကျော်သူတွေအတွက်အရေးပေါ်အခြေအနေသုံးဆခွင့်ကို October လထဲမှာချထားပေးခဲ့တာဖြစ်ပြီးသမ္မတဒေါ်နယ်ထရန့်ဒီရောဂါနဲ့ဆင်းရုံတချင်ကလည်းတုံးကြရာဖြစ်ပါတယ်။တောက်ချာနေကအွန်လိုင်းကနေစတင်ကျင်းပတဲ့အာရှပစိဖိတ်ခေါင်းဆောင်တွေရဲ့ထိပ်သီးဆွေးနွေးပွဲကိုအမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့တရုတ်သမ္မတရှီကျင်ပင်တို့ပါတက်ရောက်ခဲ့ပါတယ်။အခုကျင်းပတဲ့22ချိန်မြောက် APEC ထိပ်သီးဆွေးနွေးပွဲကိုမလေးရှားနိုင်ငံကကမကဋ္ဌလုပ်ကျင်းပတာပါ။စီးပွားရေးပြန်ပြေနလန်ထူလာစေမယ့်နိုင်ငံဆောင်ပါဝင်ပြီးလွတ်လပ်ပွင့်လင်းမှုရှိတဲ့ကုန်သွယ်ရေးလုပ်ဖို့အာရှပစိဖိတ်ခေါင်းဆောင်တွေကတောင်းဆိုခဲ့တယ်လို့ကိုနိုင်ငံအတွက်ပဲကိုကြည့်ပြီးကိုကျိုးစီးပွားကာကွယ်တဲ့ကုန်သွယ်မူဝါဒတွေမချမှတ်ဖို့တတိပေးခဲ့ကြပါတယ်2018မှာကျင်းပခဲ့တဲ့ပြီးခဲ့တဲ့ APEC ထိပ်သီးညီလာခံတုန်းကတော့အမေရိကန်နဲ့တရုတ်တို့ကြားကုန်သွယ်ရေးနဲ့ရင်းနှီးမြှုပ်နှံမှုဆိုင်ရာသဘောထားမတိုက်ဆိုင်ခဲ့တဲ့အတွက် APEC ညီလာခံသမိုင်းမှာပထမဆုံးအကြိမ်ဖြစ်တဲ့တရားဝင်ပူးတွဲကြေညာချက်မထုတ်ပြန်နိုင်ခဲ့ပါဘူး APEC အစည်းအဝေးကိုနယူးဇီလန်ဝန်ကြီးချုပ်ရရှင်တာအာဒန်ဂျပန်ဝန်ကြီးချုပ်ယိုရှိဟီရဲဆုကရုရှားသမ္မတဗလာဒီမီယာပူတင်နဲ့ကနေဒါဝန်ကြီးချုပ်ဂျက်စတင်ထရူဒိုတို့လည်းတက်ရောက်ခဲ့ကြပါတယ်။အမေရိကန်ပြည်ထောင်စုမှာဂျိုးဘိုင်ဒန်အာဏာရလာရင်နိုင်ငံဆောင်ပူးပေါင်းဆောင်ရွက်ရေးကိုပိုပြီးလှုပ်ဆဲဖို့အတွက် EU ဥရောပသမဂ္ဂကမျှော်လင့်ကြောင်း G20 ထိပ်သီးအစည်းအဝေးမတိုင်ခင်တည့်ဖြစ်တဲ့တောက်ကြံနေမှာဥရောပကော်မရှင်အကြီးအကဲအာဆူလာဗွန်ဒါလီယန်ကပြောပါတယ်။
We also expect of course new momentum from the new US administration.
American နိုင်ငံဟာပါရီသဘောတူညီချက်မှာပြန်ပြီးပါဝင်မယ်လို့ရွေးကောက်ပွဲမှာအနိုင်ရတယ်လို့ကြေညာထားသူရဲ့ပြောကြားချက်အတွက်ကျေးဇူးတင်ကြောင်းနဲ့ American အစိုးရအဖွဲ့အနေနဲ့ဒီကိစ္စအတွက်စိတ်ထားမပြောင်းမှုမျှော်လင့်ထားတယ်လို့ပြောသွားတာပါ။ရာသီဥတုပြောင်းလဲမှုဆိုင်ရာပါရီသဘောတူညီချက်ကနေသမ္မတဒေါ်နယ်ထရန့်နှုတ်ထွက်သွားတာကိုပြန်ပြောင်းပြီး American အဆက်လက်ပါဝင်ဖို့ EU ကမျှော်လင့်နေတာဖြစ်ပါတယ်။ Saudi Arabia နိုင်ငံဟာလက်ရှိ G20 အဖွဲ့ရဲ့အလှည့်ကျဥက္ကဋ္ဌဖြစ်ပြီး EU နဲ့အီတလီကနောက်နှစ်အတွက်ဒီတာဝန်ကိုလွှဲပြောင်းယူရမှာဖြစ်ပါတယ်။သမ္မတထရန့်လက်ထက်မှာ American ကပါရီသဘောတူညီချက်အပြင် Iran Nuclear သဘောတူညီချက် WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ UNESCO ကုလသမဂ္ဂလူခွင့်ရေးကောင်စီ Pacific တစ်ဖက်တစ်ချက်နိုင်ငံများကုံတွဲမှုပူးပေါင်းဆောင်ရွက် TPP သဘောတူညီချက်ပါလက်စတိုင်းဒုက္ခသည်တွေအတွက်အကူအညီပေးတဲ့ကုလအဖွဲ့အစည်းကိုငွေထောက်ပံ့မှုနဲ့ဝင်ရင်စောင့်ကြည့်ရေးဆိုင်ရာ OSD သဘောတူညီချက်တွေပါဝင်နိုင်ငံဆောင်ပါဝင်တဲ့သဘောတူညီချက်အများအပြားကလည်းနှုတ်ထွက်ခဲ့တာဖြစ်ပါတယ်။ Saudi Arabia နိုင်ငံဟာဒီသတင်းပတ်ကုန်လောင်းမှာ G20 online ထိပ်သီးအစည်းအဝေးကိုကမ္ဘာကထလုပ်ကျင်းပပေးမှာဖြစ်ပါတယ်။
American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိဒိုင်းနိုမီတာ24 kHz 12.33 ညဒိုင်းနိုမီတာ40 kHz 9.33 ညဒိုင်းနိုမီတာ51 kHz 5805နဲ့ဒိုင်းနိုမီတာ190 kHz 1505တို့ကနေထုတ်လည်ပေးနေပါရဲ့ရှင
်မင်္ဂလာပါခင်ဗျာကျွန်တော်ညောင်ဝင်းအောင်ပါစနေနေ့မနေ့ခင်း VO ရဲ့သတင်းတွေကိုဆက်ပြီးတင်ဆက်နေပါတယ်ကမ္ဘာပေါ်ကကိုဗစ်ကူးစက်မှုအများအနည်းအလိုက်အခြေပြစရာကို WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ချုပ်ကပုံမှန်ထုတ်ပြန်နေရမှာနိုဝင်ဘာ19ရက်စီးရင်အရနိုင်ငံပေါင်း230မှာမြန်မာနိုင်ငံကအဆင့်83မှာရှိတယ်လို့မြန်မာနိုင်ငံကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကတောက်ကြနေညမှာသတင်းထုတ်ပြန်ပါတယ် WHO စစ်တမ်းအရအောက်တိုဘာလတည်းရက်အတော်များများကိုကြည့်ရင်မြန်မာနိုင်ငံဟာကမ္ဘာပေါ်မှာကိုဗစ်ကူးစက်မှုအဆင့် 85-86 မှာရှိခဲ့ရကအခုလိုအဆင့်83တိအနည်းငယ်မြင့်တက်လာတဲ့အတွက်မြန်မာနိုင်ငံမှာကိုဗစ်ကူးစက်မှုတိုးလာနေတဲ့သဘောဖြစ်ပါတယ်။ဒါပေမဲ့မြန်မာနိုင်ငံဟာနိုဝင်ဘာ5ရက်နေ့မှာအဆင့်89နိုဝင်ဘာ9ရက်မှာအဆင့်88နဲ့ကူးစက်မှုကျဆင်းခဲ့ပြီးနောက်နိုဝင်ဘာ17ရက်မှာအဆင့်85နိုဝင်ဘာ23မှာအဆင့်83တိပြန်တက်ခဲ့ပါတယ်။အဲဒီနောက်ကြားရက်တွေမှာအဆင့်86နဲ့ညင်းနေရာကအခုနောက်ဆုံးအဆင့်83အထိပြန်တက်လာတာဖြစ်ပါတယ်။မြန်မာအင်ဂျင်နိုင်ငံတွေကိုကြည့်ရင် WHO ရဲ့နောက်ဆုံးစီးရင်အရအိန္ဒိယကကမ္ဘာပေါ်မှာဒုတိယကူးစက်မှုအများဆုံးဖြစ်ပြီးဘင်္ဂလားဒေ့ရှ်ကအဆင့်24တရုတ်က63ထိုင်းက153နဲ့လာအိုကအဆင့်209မှာရှိပါတယ်။ဒါကြောင့်အင်ဂျင်နိုင်ငံတွေကြားမှာမြန်မာနိုင်ငံကကူးစက်မှုသဒ္ဒုထအများဆုံးလိုက်နေပါတယ်။ကျန်းမာရေးဝန်ကြီးဌာနရဲ့မနေ့ည8နာရီထုတ်ပြန်ချက်အရမြန်မာနိုင်ငံမှာအခုချိန်ထိကိုဗစ်ကူးစက်ခဲ့သူပေါင်း86400ကျော်နဲ့သေဆုံးခဲ့သူပေါင်း1695ဦးရှိသွားပြီဖြစ်ပါတယ်ခင်ဗျာ။ဗီဒီဝန်ကြီးချုပ်ဘော်ရစ်ဂျွန်ဆန်ကနိုင်ငံတော်အတမီယံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကိုနိုဝင်ဘာ20ရက်မနေ့ပိုင်းမှာဖုန်းခေါ်ဆိုရင်း2020ရွေးကောက်ပွဲမှာ NLD ပါတီအနိုင်ရခဲ့တာအတွက်ချီးကျူးပြောကြားလိုက်ပြီးဒီရွေးကောက်ပွဲကမြန်မာနိုင်ငံဒီမိုကရေစီအသွင်ကူးပြောင်းရေးအတွက်နောက်ထပ်အရေးကြီးတဲ့ခြေလှမ်းဖြစ်တယ်လို့ပြောဆိုလိုက်ပါတယ်။အဲဒီနောက်သူတို့နှစ်ဦးဟာမြန်မာနိုင်ငံရင်ဆိုင်ရွယ်ရှိတဲ့စိန်ခေါ်မှုတွေကိုဆက်လက်ဆွေးနွေးကြပြီးရခိုင်ပြည်နယ်ကပဋိပက္ခနဲ့ရိုဟင်ဂျာအကြက်တဲပေါ်ဗီဒီအနေနဲ့စိုးရိမ်ကြောင်းဝန်ကြီးချုပ်ဂျွန်ဆန်ကအလေးထားပြောပါတယ်။ကိုဗစ်ရောဂါထိန်းချုပ်ကာကွယ်ရေးမှာနိုင်ငံတွေကြားဘယ်လိုပူးပေါင်းဆောင်ရွက်နိုင်မလဲဆိုတာတွေကိုဆွေးနွေးကြကြသလိုလာမယ့်နှစ်ဗီဒီအစိုးရကတာဝန်ယူကျင်းပမယ့် COP26 ညီလာခံနဲ့ပတ်သက်ပြီးရာသီဥတုပြောင်းလဲမှုလျှော့ချရေးဘလောက်အရေးကြီးတယ်ဆိုတာကိုခေါင်းဆောင်နှစ်ဦးကြားသဘောတူခဲ့ကြပါတယ်။ဒါ့အပြင်ဗီဒီကဆုံးဖြတ်ချက်ချထားတဲ့ Indo-Pacific ဒေသအားကောင်းလာစေရေးနဲ့အာဆီယံနိုင်ငံတွေနဲ့လည်းနီးကပ်စွာဆက်ဆံသွားရေးကိုဗီဒီဝန်ကြီးချုပ်ကထပ်လောင်းအတည်ပြုခဲ့ပါလေခင်ဗျာ။တရုတ်နိုင်ငံအနေနဲ့ CPTPP ခေါ်အလုံးပါဝင်သောပစိဖိတ်ရံဝန်နိုင်ငံများတွတ်တက်ရေးဥပပေါင်းဆောင်ရွက်မှုသဘောတူညီချက်အပေါ်အပြုသဘောဆောင်ပြီးပွင့်လင်းတဲ့အမြင်သဘောထားရှိကြောင်းတရုတ်ကုသရေးဝန်ကြီးဌာနပြောခွင့်ရဂေါင်ဖန်ကဂျာတာဝရီနေ့မှာလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်ပြောသွားပါတယ်
။ကုသဥတာကျေဆွခိုင်ဖန်ခု
互联网的区域。互联网的区域是一个区域的区域。这些区域是一个区域的区域。这些区域是一个区域的区域。WTO 说这些区域是一个区域的区域。这些区域是一个区域的区域。这些区域是一个区域的区域。这些区域是一个区域的区域。这些区域是一个区域的区域。这些区域是一个区域的区域。这些区域是一个区域的区域。这些区域是一个区域的区域。这些区域是一个区域的区域。这些区域是一个区域的区域。这些区域是一个区域的区域。这些区域是一ဂျပန်မလေးရှားမက္ကဆီကိုနယူးဇီလန်ပီရူးစင်ကာပူနဲ့ဗီယက်နမ်စတဲ့17နိုင်ငံကြား2018မှာလက်မှတ်ထိုးခဲ့တဲ့ကုန်သွယ်ရေးသဘောတူညီချက်ဖြစ်ပါတယ်လက်မှတ်ထိုးတဲ့အချိန်မှာဒီ17နိုင်ငံစုစုပေါင်းရဲ့ပြည်တွင်းအသတင်းထုတ်ကုန်ပမာဏတစ်ကမ္ဘာလုံးအတိုင်းအတာနဲ့ 73.4 ခန့်လုံးရှိခဲ့တာပါနိုဝင်ဘာ15ရက်နေ့တော့ RCEP ခေါ်တဲ့ Asia Pacific ဒေသတွင်းနိုင်ငံများစီးပွားရေးပူးပေါင်းဆောင်ရွက်မှုသဘောတူညီချက်ကိုဗီယက်နမ်နိုင်ငံမှာလက်မှတ်ရေးထိုးခဲ့ကြပါတယ်အဲ့ဒီတဲ့ပါဝင်တဲ့15နိုင်ငံကတော့မြန်မာအပါအဝင်အာဆီယံ10နိုင်ငံအပြင်မ အာဆီယံရဲ့မဟာမိတ်တွေဖြစ်တဲ့ဩစတြေးလျတရုတ်ဂျပန်တောင်ကိုရီးယားနဲ့နယူးဇီလန်၅နိုင်ငံဖြစ်ပါတယ်ခင်ဗျာထိုင်းဝန်ကြီးချုပ်ပရာယုတ်ချန်ဝန်ကြားနှုတ်ထွက်ပြီးနဲ့ထိုင်းပြည်မြင်းမြတ်ရဲ့လုတ်ပန်ခွင့်အာဏာရှော့ချပေးတောင်းဆိုနေကြတဲ့လက်ရှိဆန္ဒပြပွဲတွေမှာထိုင်းတန်ဃာတော်တွေပါဝင်ခြင်းမပြုကြဖို့ထိုင်းနိုင်ငံတော်တန်ဃာမဟာနာယကအဖွဲ့ကဗုဒ္ဓနေ့ကအမိန့်ထုတ်ပြန်လိုက်ပါတယ်ထိုင်းတန်ဃာတော်တွေကိုရင်နေအနေနဲ့နိုင်ငံရေးမှာပါဝင်တာဆန္ဒဝင်ပြတာနိုင်ငံရေးထင်မြင်ယူဆချက်တွေထုတ်ဖော်ပြောဆိုတာမလုပ်ကြဖို့အမြင့်ဆုံးတန်ဃာကောင်စီကဆုံးဖြတ်ချက်ချခဲ့ကြောင်းထိုင်းနိုင်ငံအစိုးရအဖွဲ့ယုံနိုင်ငံတော်ဗုဒ္ဓဘာသာရေးဌာနပြောခွင့်ရကဆိုပါတယ်လူဦးရေတန်း80နီးပါးရှိတဲ့ထိုင်းနိုင်ငံမှာ90ရာခိုင်နှုန်းကျော်ကဗုဒ္ဓဘာသာဝင်တွေဖြစ်ပြီးအစဉ်အလာအရထိုင်းလူအဖွဲ့အစည်းတွေဘီယင်းစနစ်နဲ့အတူဗုဒ္ဓဘာသာကအဓိကမှန်တိုင်လို့ဖြစ်နေပါတယ်လက်တော်ထိုင်းဒီမိုကရေစီလှုပ်ရှားမှုဆန္ဒပြပွဲတွေမှာထိုင်းဘုန်းတော်ကြီးတွေကိုကြည်ကြည်ပြင်းပြင်းပါဝင်တာမျိုးမတွေ့ရသေးပေမဲ့ဆန္ဒပြလူအုပ်ကြားမှာသင်္ကန်းဝတ်တွေကိုတွေ့လာရပါတယ်ဆန္ဒပြပွဲ3ခုလောက်မှာပါဝင်ခဲ့တဲ့ဥပဇင်းတစ်ပါးကတော့တန်ဃာအများစုရဲ့သဘောထားကိုပြသနိုင်ဖို့ဆက်လက်ဆန္ဒပြသွားမယ်လို့မိန့်ပါတယ်။ဒါအပြင်ထိုင်းနိုင်ငံရဲ့နိုင်ငံတော်တန်ဃာမဟာနာယကအဖွဲ့ကိုလည်းပြုပြင်ပြောင်းလဲရေးလုပ်ဖို့ဆန္ဒပြပွဲတွေမှာတောင်းဆိုသွားမယ်လို့ဆိုပါတယ်။ဝန်ကြီးချုပ်ချန်ဟိုကြားအစိုးရလက်ထက်မှာတန်ဃာကောင်စီကအခြားဆရာတော်တစ်ပါးကိုအဆိုပြုခဲ့ရင်တော့ထိုင်းနိုင်ငံတော်တန်ဃာမဟာနာယကအဖွဲ့အုပ်ဆောင်ဆရာတော်ကိုဘယင်ကပဲစိတ်ကြိုက်ရွေးချယ်ခွင့်ရှိပြီးတန်ဃာတို့တွေမဲပေးခွင့်မရှိသလိုနိုင်ငံရေးမှာလည်းပါဝင်ခွင့်မရှိပါဘူးခင်ဗျာ။စနေနေ့မနက်ခင်း VOA ရဲ့သတင်းတွေကိုဒေါခင်မျိုးသက်နဲ့အတူကျွန်တော်ညောင်ဝင်းအောင်တင်ပြခဲ့တာဖြစ်ပါတယ်အခုချိန်ကစပြီးသတင်းပေးပို့ချက်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်နိုင်ပါပြီခင်ဗျာ
စနေနေ့နေ့ခင်း VOA မြန်မာပိုင်းစီစဉ်ကိုဆက်လက်အတန်းလွှင့်နေပါတယ်အခုတော့မြန်မာနိုင်ငံမှာရွေးကောက်ပွဲအပြီးကာလ COVID-19 ကူးစက်မှုမြင့်တက်နေတာနဲ့ပတ်သက်ပြီးတော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကတောက်ကြနေကရုပ်တံကတဆင့်ထပ်မံတတိပေးပြောကြားလိုက်တဲ့အကြောင်းကိုနားဆင်ရဖို့ရှိပါတယ်ကျွန်မအင်ဂျင်နိုင်ပါရှင်ကျန်းမာရေးနဲ့အာကစားဝင်ကြီးဌာနရဲ့နောက်ဆုံးထုတ်ပြန်ချက်စီးရင်အရလက်ရှိမြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်သူပေါင်းဟာ 86,000 ကျော်ရှိနေပြီးသေဆုံးသူအရေအတွက်ဟာ 1,600 ကျော်ရှိနေပါတယ်။နိုဝင်ဘာလ10ရက်နေ့အထွေထွေရွေးကောက်ပွဲမတိုင်ခင်လူစုလူဝေးတွေနဲ့မဲဆွယ်စည်းရုံးတာတခါရွေးကောက်ပွဲညရန်ကုန်အမျိုးသားဒီမိုကရေစီဖွဲ့ချုပ်ရဲ့ဌာနချုပ်ရှေ့ထောက်ခံသူတွေယာနဲ့ချီစုယုံပြီးအောင်ပွဲခံခဲ့ကြပါတယ်။အခုလို COVID-19 ကပ်ရောဂါရင်ဆိုင်နေရတဲ့ကာလလူစုလူဝေးတွေကြောင့်ကူးစက်မှုနှုန်းတိုးလာနေတဲ့အခြေအနေပတ်သက်ပြီးတော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကိုတိုင်တည်သူကိုတိုက်ရိုက်ထိတွေ့ပြောကြားတဲ့အစီအစဉ်တွေလည်းခက်ဆိတ်ဆိတ်လှုပ်လာပါတယ်။ပုံမှန်တနည်းလာနေတိုင်းထုံးလွှင့်နေတဲ့ရုပ်သံမိကုံးအပြင်မနေ့တောက်ကြနေကလည်းဒေါက်တာဆန်းစုကြည်က COVID-19 နောက်ဆုံးအခြေအနေတွေကိုထပ်မံပြီးလူထုကိုအခုလိုတိုက်ရိုက်အသိပေးပြောကြားခဲ့ပါတယ်။
အဲ့ကျွန်တော်တို့ခံမှန်းတဲ့အတိုင်းပဲပေါ့နော် COVID နဲ့ပြန်ပြီးတော့ပြန်ပေါင်းမှုကများလာပါတယ်ဒါတွက်လိုက်မယ်ဆိုလို့ရှိရင်ရွေးကောက်ပွဲပြီးကာလနဲ့အခုအထိဆိုလို့ရှိရင်တစ်ပတ်ဆယ်ရက်ဆိုတော့ဒါစနေတဲ့သဘောပါပဲနောက်တစ်ပတ်လောက်ဆိုရင်နည်းနည်းပို့ပြီးတော့လည်းမြင့်လာနိုင်တဲ့အခြေအနေရှိပါတယ်ဒီဟာအတွက်လည်းကျွန်တော်တို့ကျန်းမာရေးနဲ့အာဂစားဝင်ကြီးဌာနကနေပြင်ဆင်ထားပေးတာပါပြည်သူတွေကလည်းပြင်ဆင်ထားဖို့လိုပါတယ
်ဒါအပြင် COVID ကြောင့်သိဆုံးသူအများပြားဟာဆေးရုံတက်တာနောက်ကျတဲ့အတွက်ကြောင့်ဖြစ်တယ်လို့သိရတဲ့အတွက်အခုနောက်ပိုင်းဆေးရုံတွေမှာတည်တည်ချာချာစီစဉ်ထားကြောင်းလဲဒေါက်ဆန်းစုကြည်ကပြောကြားခဲ့ပါတယ်အခုလိုရွေးကောက်ပွဲအလွန်မြန်မာနိုင်ငံမှာ COVID ထိန်းချုပ်ရေးကင်တွယ်ပုံအပေါ်ကျန်းမာရေးပညာရှင်ဒေါက်တာတင်မောင်တန်းရဲ့သုံးသပ်ချက်ကတော့
ဟိုများသောအားဖြင့်တော့ဟိုဘယ်နိုင်ငံမှာပဲဖြစ်ဖြစ်ပေါ့နော်တိတ်ပြီးထိုးတက်သွားလဲဆိုလို့ရှိရင်ဒီပြန်ပြီးတော့ချုပ်လာတာပေါ့နော်အတော်လာနေတဲ့တော့ပြန်ပြီးလို့ပါလားပဲဒါကတော့ဒီမှာပြန်နိုင်ငံမှာလည်းအခုလည်းstay home လို့ပြောတဲ့အိမ်ကြီးအပိတ်တွေပါလေထုတ်ပြန်ပြီးတော့လုပ်တာပေါ့နော်တော်တော်ဖိတ်ခရှိတာကအမေရိကန်မှာရောမြန်မာမှာရောရွေးကောက်ပွဲကာလဆန္ဒပြတာပေါ့နော်ဒါကပြန်တွေ့ဖို့တော်တော်ခက်တဲ့ကိစ္စပေါ့ကျွန်တော်အဲ့ဒီရဲ့အကျိုးဆက်ဖြစ်တဲ့ covid မြင့်တက်ဖို့ကလည်းမလွယ်မလျှောက်တာကြုံရတာပေါ့နော်အမေရိကန်မှာဆိုလဲအတော်လာလေထိမ့်သိမ့်မှုအိမ်မာနေမှုချုပ်ကန့်ရတာလေပြန်လုပ်ရတယ်မြန်မာနိုင်ငံမှာလည်းအဲ့ဒီလိုကြီးမားချက်တွေထွက်လာတယ်ပေါ့နော်ဆိုတော့ဒါပေမဲ့အဲ့ဒါနဲ့ဆက်ပြီးဖြစ်လာတာကကျွန်တော်တို့လက်လုပ်လို့စားတဲ့အတွက်အခက်အခဲပေါ့အဲ့ဒီအတွက်လည်းအင်္ဂွေ4,000ဒါဆွေးရနေပူပေးတယ်တို့တည်ရတယ်နောက်ပြီးရင်အဲ့ဒီပုံမှာမူတည်ပြီးတော့လည်းဘယ်လိုများပြန်ပြီးတော့ကြောင်းမလဲပေါ့နော်ဘယ်လိုရှေ့လျှောက်သွားမလဲဆိုတာကတော့ကြုံတွေ့လာတဲ့ကိုဗစ်ကနမှုပေါ်မှာအများကြီးမြင့်နေလို့ထင်တယ်
မြန်မာနိုင်ငံမှာကိုဗစ်နဲ့ပတ်သက်လို့အတွေ့အကြုံတွေရှိလာပြီးဖြစ်တဲ့အတွက်ကဏ္ဍအလိုက်အလျှော့အတင်းစီရင်စီကံကန့်သက်ချက်တွေချမှတ်ဆောင်ရွက်သွားမှာဖြစ်တယ်လို့လည်းဒေါက်ဆန်းစုကြည်ကသူ့ရဲ့မိန့်ခွန်းမှာထည့်သွင်းပြောကြားခဲ့ပါတယ်။ဒါပေမဲ့လည်းစိန်ခေါ်ချက်အစ်စ်တွေထပ်ပြီးရှိလာမယ့်အရေးကိုတော့သတိထားဖို့လိုကြောင်းဒေါက်တာတင်မောင်သန်းကပြောပါတယ်။ယောဂကူးစက်မှုထိန်းချုပ်ရေးဆောင်းရာသီခရစ်စမတ်နဲ့နှစ်တကူကာလလူစုလူဝေးကျင်းပတဲ့ပွဲတော်မျိုးတွေကိုတော့အစိုးရဘက်ကခွင့်ပြုမှာမဟုတ်ဘူးလို့လည်းဒေါက်ဆန်းစုကြည်ကကြေညာခဲ့ပါတယ်။ဒါအပြင်မကြခင်ထွက်ပေါ်လာဖို့ရှိနေတဲ့ COVID-19 ယောဂကာကွယ်ဆေးနဲ့ပတ်သက်လို့မြန်မာနိုင်ငံကိုအမြန်ဆုံးရရှိနိုင်ရေးကြိုးပမ်းဆောင်ရွက်နေကြောင်းလည်းသူကအခုလိုပြောသွားပါတယ်
။ကမ္ဘာလုံးဆိုင်ရာကျန်းမာရေးအထောက်အကူအဖွဲ့များရဲ့အကူအညီနဲ့မြန်မြန်ဆန်ဆန်စွာပြည်သူတွေအတွက်ကာကွယ်ဆေးရအောင်လုပ်ဖို့အစီအစဉ်တွေလုပ်ထားပါတယ်။ဒီကာကွယ်ဆေးတွေကိုတိုးလှောင်ဖို့အပြန့်ပြုတ်ဖို့ထိုးပေးဖို့ဒီဟာတွေအစီအစဉ်တွေလည်းကျွန်တော်စပြီးလုပ်နေပါပြီ
။မြန်မာနိုင်ငံမှာရွေးကောက်ပွဲအပြီးတပတ်အကြာနိုဝင်ဘာလ15ရက်နေ့နောက်ပိုင်းကစပြီးရခိုင်ပြည်နယ်ကလွဲလို့ရန်ကုန်နဲ့အခြားပြည်နယ်နဲ့တိုင်းတွေမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုနှုန်းမြင့်တက်လာနေကြောင်းကျန်းမာရေးနဲ့အားကစားဝန်ကြီးဌာနရဲ့စစ်တမ်းတွေကဖော်ပြထားပါတယ်ရှင်
။ကျွန်တော်ဝင်းမင်ပါရွေးကောက်ပွဲအနိုင်ရအစိုးရပါတီ NLD မြို့သားဒီမိုကရေစီဖွဲ့ချုပ်ကဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးရည်မှန်းချက်တူတာမို့တိုင်းရင်းသားပါတီတွေကိုပူးပေါင်းဆောင်ရွက်ကြဖို့ပြီးခဲ့တဲ့အပတ်ကြတာရီနေဆွဲနဲ့ကမ်းလှမ်းတဲ့စာကိုတိုင်းရင်းသားပါတီတချို့လက်ခံရရှိပြီးမရသေးတဲ့ပါတီလည်းရှိနေပါသေးတယ်။နိုဝင်ဘာ12ရက်နေ့ဆွဲနဲ့ကမ်းလှမ်းတဲ့ဒီ NLD စာကိုကြိုဆိုလိုက်ပေမဲ့ရေပူရဆန်နေသေးတာမို့ပြည်နယ်လွှတ်တော်ဖွဲ့စည်းမှုကနေအစိုးရအစဉ်စဉ်ထိအသေးစိတ်ဘလို့ပူပေါင်းဖို့ပါစဉ်းစားစေခြင်းတယ်လို့အဓိကတိုင်းသားပါတီတွေကပြောလိုက်ပါတယ်ဒီ NLD ကမ်းလှမ်းချက်ကိုတပတ်ကြာကျတာပရိနေကမှလက်ခံရရှိခဲ့ပြီးရှမ်းပြည်နယ်မှာမဲတစုံတရာများများရထားတဲ့ SNLD ရှမ်းတိုင်းသားဒီမိုကရေစီအဖွဲ့ချုပ်ရဲ့တွဲဖက်အတွင်ရေးမှူးတစ်စိုင်းချော်ညွန့်ကဒီပေါ်ပါတီတွင်မဆွေးနွေးရသေးပေမဲ့သူချင်းသဘောထားကိုတော့အခုလိုစရှင်းပြပါတယ
်ဖိတ်ခေါ်လိုက်တာတော့တမျိုးတော့ကောင်းပါတယ်ဒါပေမဲ့သူတို့ရဲ့ရုံးပိုင်းဆိုင်ရာပေါ့လျှော့မှုလားအားနည်းမှုပဲပြောရမလားမသိဘူးဒီစာတွေကပါတီတွေစီကိုနည်းနည်းရောက်တာတွေနောက်ကျတယ်နောက်ရဒီစာထဲမှာရေးထားတဲ့စာကလည်းရေပူရတော့တော်တော်စံပါသေးတယ်တကယ်လို့ပူပေါင်းဆောင်ရွက်မှုတကယ်လုပ်မယ်ဆိုရင်တော့ဒီထက်ပိုပြီးတော့လူချင်းဖြစ်စေပေါ့လေအဖွဲ့အစည်းတစ်ခုချင်းဖြစ်စေပေါ့အဲ့လိုဆက်တွေညှိနှိုင်းပြီးတော့ဆွေးနွေးကြရင်တော့ပိုအဆင်ပြေမယ်လို့မြင်ပါတယ်ဆက်ဆက်ညှိနှိုင်းတဲ့အချိန်ကြရင်တော့ဒီထက်ပိုပြီးတော့အသေးစိတ်ရမှာတော့မြင်ပါတယ်
အဲ့ဒီတော့ဘာကြောင့်အသေးစိတ်ဆန်းဖို့လိုပါလဲလို့မိရမှာစိုင်းကြောင်ညာဆက်ပြေ
ပြည်တော်စုစိတ်အတမျိုးစဉ်းစားရမယ်ပြည်နယ်တစ်ခုချင်းစီအလိုက်လဲသူတမျိုးစဉ်းစားရမှာဖြစ်တယ်ပေါ့ဒါရခိုင်ပြည်နယ်မှာဆိုရင် NLD ကအများစုရတာမဟုတ်ဘူးရခိုင်လွတ်တော်ကိုသူကထိန်းချုပ်နိုင်မှာမဟုတ်ဘူးအလားတူပဲဒီရှမ်းပြည်နယ်လွတ်တော်ဟေးကယားပြည်နယ်လွတ်တော်အဲ့ဒီနေရာတွေမှာလည်း NLD ကနိုင်တာများတယ်ဆိုပေမဲ့လွတ်တော်ကိုထိန်းချုပ်နိုင်တဲ့အရေးအတွက်မပြည့်မီဘူးလေဆိုတော့ကဒီဒီဇင်ဘာအကုန်လုံးလက်ရှိလွတ်တော်တက်တန်းနဲ့ကုန်မယ်ဆိုတော့လာမယ့်လွတ်တော်တက်တန်းမှာတက်ဆိုင်ရာပြည်နယ်ရဲ့လွတ်တော်ဥက္ခရာတို့ဒုဥက္ခရာတို့ရွေးချယ်ရမယ့်အချိန်ကျရင်ပြည်နယ်အလိုက်မညှိနှိုင်းလို့မရပါဘူး
ဒီနေရာမှာပြည်နယ်လွတ်တော်နေရာအတွက်ရခိုင်မှာမဲအများစုနိုင်ထားတဲ့ရခိုင်မျိုးသားပါတီအနေနဲ့ရောဒီ NLD ကမ်းလှမ်းစာကိုရထားပြီးပါလားလို့မိရမှာပါတီဥက္ကဋ္ဌဦးတာထွန်းလှက
အဲ့စာကျွန်တော်တို့ယူတော့မရောပါတီတော့မရောဘူးရခိုင်မှာဆိုရင်လေကြောင်းလိုင်းလေးမရှိဘူးဆိုတော့အဲ့ဒါကြောင့်လေဖြစ်ကောင်းဖြစ်ပါလိမ့်မယ်ဖုန်းနဲ့လမ်းကြောတတ်တာတော့မရှိသေးဘူ
းဒါအပြင်ဦးတာထွန်းလှကပဲ NLD ပါတီအနေနဲ့အရင်လိုတိုင်းသားပါတီတွေနဲ့ပြဿနာမတက်ချင်တာကြောင့်အခုလိုကန့်လန့်လာတာဖြစ်နိုင်ပေမဲ့စာရဖို့တော့စောင့်နေရတာအပြင်ရှေ့မှာလက်တွေ့တကယ်ဖြစ်ဖို့အခုလိုစာရှင်းပြပါတယ
်ဖက်ဒရယ်ဒီထောင်စုဆိုတဲ့ဇကောက်ကိုဇက်ကပြောရုံမဟုတ်ပေနဲ့အကောင့်ထေဖော်မဲ့အစီအစဉ်တွေဟိုလုပ်ငန်းစဉ်တွေကိုရှာဖို့လွယ်တယ်ဒီဂျွန်ဒီဂဗမန့်ဖွေးစည်းရေးဆိုတဲ့ဥစ္စာမှာဟိုအများစုအနိုင်ရတဲ့ပါတီတခုကပဲထွန်းချုံပြီးအကောင်လုံးကိုဦးစီးတဲ့ပုံစံမဟုတ်ပေနဲ့တန်တဲ့အရေးကိုရှေ့ရှုမယ်ဆိုရင်တန်တဲ့နိုင်ငံရေးပါတီတွေနဲ့ပြည်သူငြိမ့်နိုင်ဆွေးနွေးတဲ့အခင်အကျင်းနဲ့ဘလို့မုံတွေရှာပြီးလုံးမလို့ဆိုတဲ့အစိုးရဖွေးစည်းတဲ့ပုံစံမျိုးလုပ်ဖို့လိုအပ်တယ်လို့မြင်ပါ
တယ်ဒီ NLD ကလန်းစာကိုဒီပတ်ဗိုလ်ထူးနေ့ကပဲလက်ခံရရှိခဲ့ပြီးတရားပြည်နယ်မှာမဲတစုံတရာရထားတဲ့တရားပြည်နယ်ဒီမိုကရက်တစ်ပါတီကခရူးဆိုမြို့နယ်မဲဆန္ဒနယ်အမှတ်2ကနေပြည်နယ်လွှတ်တော်နေရာနိုင်ထားသူဒေါ်အေဗလင်းကလည်းအလားတူလက်တွေ့ကြကြဖြစ်စေခြင်းနဲ့ဆိုပြီးအခုလိုဆက်ပြောပါတယ်
တကယ်တမ်းလက်တွေ့ကြတဲ့ပုံမကောင်းမွန်တဲ့ ပေါ်ဆောင်ရမှုတွေကိုလိုချင်တယ်။အစားကင်မှလည်းသူတို့ဖက်ကနေပြီးတော့မတရားဝင်တိုင်းနာပါတီတွေကိုကန့်လန့်ပြီးတော့မှဖြစ်တင်ဆောင်ပေါ့နော်ပြည်နယ်အစိုးရအလွတ်တော်တွေကိုဖက်စီနိုင်ရေးတွေမှာဦးနှစ်ဖက်ပေါ့နော်လူပေါင်းပြီးတော့မှဆွေးနွေးပြီးမှအကောင်းဆုံးဖြေရှာနိုင်တဲ့လက်တွေ့ကြတဲ့ပြည်ပေါင်းဆောင်ရမှုတွေထိကိုလည်းကျွန်မအနေနဲ့မျှော်လင့်ပါတယ
်။တကယ်တော့အခုလိုပြည်နယ်အစိုးရဖွဲ့ဖို့အတွေ့အကြုံရှိခဲ့တဲ့မိုးညင်ကြီးပါတီဘိုလ်လုံးမှုဆောင်နဲ့လက်ရှိမွန်ပြည်နယ်လွှတ်တော်ဒီယိုကထဒေါက်တာအောင်နိုင်ဦးကလည်းအခု NLD ကမ်းလှမ်းစာကိုလက်ခံရထားပေမဲ့ပါတီတွင်မဆွေးနွေးရသေးတာမို့တူးချင်းအမြင်ကိုပြောရမှာ
ဟိုအစိုးရမဖွဲ့ခင်မှာကြိုတင်ပြီးတော့သဘောတူညီချက်ရယူထားတဲ့ပြည်ယူကိစ္စတွေမပါဘဲနဲ့သွားတော့ဖွဲ့စည်းခဲ့တဲ့ပုံစံမျိုးပဲရှိခဲ့တယ်ပေါ့နော်ဆိုတော့ဒီတစ်ခါကတော့ဒီကျွန်တော်တို့မွန်ပါတီကလည်းအဲ့လိုကိုယ့်ဘက်ကသွားပြီးတော့ဝန်ကြီးအဖြစ်တာဝန်ယူမယ်ဆိုရင်တောင်မှဘယ်လိုမျိုးအနေထားတဲ့ပြည်ယူအလျှော့တင်သဘောတူညီချက်တွေကြိုတင်ဆွေးနွေးထားမလဲဆိုတဲ့ဟာတွေတော့ကျွန်တော်တို့ဘက်ကလည်းပြင်ဆင်ထားတာတော့ရှိပါတယ
်။ဒါဖြင့်မြန်မာမဟုတ်တဲ့အကြီးဆုံးတိုင်းရင်းပါတီဖြစ်တဲ့ SNLD ကစိုက်ချော်ညွန့်ကလည်းအခုလိုပြည်နယ်လွှတ်တော်နဲ့အစိုးရမှပူးပေါင်းဖွဲ့စည်းတာအပြင်ပြည်ထောင်စုအစ်စ်မှလည်းလောက်လောက်လာလာဝင်ကြီးနေရာတွေပူးပေါင်းဖွဲ့စည်းလိုက်ရင်အခုပြောနေတဲ့မြို့သားညီညွတ်ရေးအစိုးရကိုအထမြောက်စေပြီးငြိမ်းချမ်းရေးအတွက်ပါအရာရောက်စေနိုင်တယ်လို့အကြံပြုလိုက်ပါတယ်ခင်ဗျာကျွန်တော်ဝင်းမပါ
အနေနဲ့ဒီရေဒုက္ခတဲ့စခန်းဖြစ်တဲ့အုံပြဒုက္ခတဲ့စခန်းမှာကိုဗစ်ကရောဂါပိုးရှိတဲ့ဒုက္ခတဲ့တူကိုစစ်ဆေးတွေ့ရှိပြီးတဲ့နောက်စခန်းတစ်ခုလုံးသွားလာလှူရှားမှုတွေကိုစခန်းအနာဘိုင်းတွေကသိပ်သိမ်းလိုက်ပါတယ်။ဒီသတင်းကိုပြည့်စက်ပေးလိုပါတယ်။ဒီမှာအရေးပါကလက်ရှိဒုက္ခတဲ့ဥယျာဉ်ဖြစ်တော်တော်ရှိနေတဲ့ဒီရေဒုက္ခတဲ့စခန်းဖြစ်တဲ့အုံပြဒုက္ခတဲ့စခန်းမှာဒုက္ခတဲ့တူအပူချိန်နစ်ကက်နေတာကိုစစ်ဆေးရတာကနေကိုဗစ်ကရောဂါကိုအတိအကျလူနာဖြစ်ပေါ်လာသေးရည်ရအတီးတုခဲ့ပြီးတဲ့နောက်နိုဝင်ဘာလ20ရက်နေ့ကစပြီးစကမ်းတစ်ခုလုံးတော်လာလှူရှားမှုကိုစတင်သိသိလိုက်ကြောင်းအုံပြန်စကမ်းပြည်ဒုက္ခသည်ကော်မတီရဲ့ဥက္ကဋ္ဌဦးထွန်းထွန်းကအခုလိုပြောပြပါတယ်
။ဒါဒီကျက်နဲ့ဒီကပုံမှန်စီးရင်ကိုပို့လိုက်ပြီးသွားတော့ပြန်လို့ရတယ်။ဒီတော့တော်လို့သာစတစ်ခုတော့ပဲဒါပေမဲ့ဒီအကြောင်းရတော့ဒီဒေတာတွေကလက်ကြည့်ရတာဟုတ်ကဲ့အစီအစဉ်အလုပ်တော်လုပ်ရင်းနဲ့ပြန်လာရပြန်လာပြီးတော့ဒီအစီဖွဲ့တာတော့တော့အပူကျင်းသွားတိုင်းရတာပေါ့အပူကျင်းသွားတိုင်းတော့နောက်တန်ကြာသွားဆောင်းဆူပြီးတော့ဟွာပေါ့အပူတက်ပါတက်ဖြစ်တာကပေါ့ဒါပြီးတော့ဒီလိုဒီအချိန်သွားပို့တော့ဒီနောက်တစ်ပတ်ကြီးတော့ဒီညနေအချိန်ပေါ်တယ်အချိန်ပေါ်တော့၄နိုင်ကျော်အချိန်ပေါ်တော့ဖက်တာဒီကပြောတယ်ဒီကပေါ့ပတ်စီကြီးတယ်ဆိုတော့
ဟုတ်ကဲ့
ဒီကပေါ်တော့ဒီကိုပြောတယ်နောက်တလာတော့ဒီလက်ချောင်းတော့တော့လိုက်တယ်ဆရာတို့ကိုညကိုနေတာပေါ့
။ဟုတ်ကဲ့ဒုက္ခတဲ့စကန်ကသိရဖို့ဆက်တဲ့နည်းလမ်းကြည့်တဲ့အခါမှာတော့ကျန်းမာရေးရာစစ်ဆေးမှုတွေအများကြီးလုပ်သေးပြီးကိုအပူချိန်ရင်းတဲ့သူတွေရဲ့နှာခေါင်းစုတ်ကအခြေကိုတဲ့ဖုတ်ဖရဆေးကိုမျိုးကိုပုတ်ခဲ့တယ်လို့ဆိုပါရယ်
။ကျွန်တော်တို့ဆေးလို့လည်းဖုတ်ဖရဆေးတွေကအရင်ကတည်းကသဘောတူရရှိတယ်လေ။ကျွန်တော်တို့မှာအဲ့ဒီမျိုးကလည်းမတော်တာရှိတယ်ရင်းသူကကုပ်ပြီးတင်းနေတယ်ဆိုတော့သူကဆက်ရှိရတယ
်။ဟုတ်ကဲ့
။ဘောမတရားကျွန်တော်ကဆက်ပူပါလေ။ဟုတ်ကုပ်ပြီးသားနဲ့အပြည့်အမအစီအစဉ်နဲ့ဒီလိုပုံစံတွေကတော့ကုန်ပြီဖြစ်တယ်။
လူရည်ထူထပ်ပြီးကိုဗစ်ကံရောဂါကာလမှာအထင်ထွက်ပြီးအလုံးလုံးခွင့်နဲ့တိကျက်ထားတာကြောင့်စားသောက်ရေးအတွက်လည်းအခက်အခဲတွေရှိနိုင်ကြောင်းပုံပြဒုက္ခတဲ့စကံမူဆွေလူငယ်များဥက္ကဋ္ဌကိုစွန်းနေတာကလည်းအခုလိုပြောပြပါရစေ။
ဆမ်းမရေးနေတာတော့အခက်အခဲတွေအများကြီးတော့ကျုံတော့ဆုံးသွားနိုင်ပါတယ်။ဒါကတော့ဟိုဘယ်လိုပြောမလဲ။ဆားဦးဆက်မှုတွေနဲ့နောက်ဆက်တွဲဦးဆက်မှုတွေနဲ့စိတ်ကောင်းရှိနိုင်တာပေါ့။ဒါလေးလည်းသိရတာရှိတော့
ဟုတ်ကဲ့
လို့လို့ဆက်မှာလေဒီဆန္ဒရေးကတည်းကအခုအလုံးပိတ်ထားတဲ့ဆက်ကြတော့ဆန္ဒရေးကလည်းဆံမှုအရေအားကြီးရဖြစ်လာတာဒါလေးလည်းသိရတာရှိတော့
ထိုင်းရမှာလည်းဆက်မှာဒုက္ခတဲ့စခန်း၉ခုရှိပြီးဒုက္ခတဲ့တသိန်းကြီးပါလောက်ခုလုံးနေထိုင်နေကြတာပါဒုက္ခတဲ့တွေဟာ1985ခုနှစ်လောက်ကတည်းကထိုင်းနယ်ဇက်ကိုစတင်ခုံလုံလာခဲ့ပြီး1984ခုနှစ်ကမှထိုင်းတွရကအပြစ်မှတ်ပြုခဲ့ပြီးအစိုးရမဟုတ်တဲ့အဖွဲ့အစည်းတွေရဲ့အကူအညီတွေစတင်ရခဲ့တာလို့ဆိုပါရယ်အခုကာလမှာအစိုးရမဟုတ်တဲ့အဖွဲ့အစည်းတွေရဲ့အကူအညီတွေရောကြလာခဲ့တာကြောင့်ဒုက္ခတွေတွေဟာစားတောက်ရေးနဲ့ကျန်းမာရေးပညာရေးကိစ္စတွေအခက်အခဲတွေရင်ဆိုင်နေရပါတယ်ကျွန်မမအေးမှထိုင်းမြန်မာနယ်ဇက်ကနေသတင်းပေးပို့နေတာပါ
မြန်မာ
ပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါတယ်နော်စာရိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရိုက်တာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်အီးမေးလ်ပေးဖို့မယ်ဆိုရင်bami@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။သွားရစင်နေစီကတုံ့ပြန်အကြံပြုလာကြမှာကိုစောင့်မျှော်ကြိုးစားနေပါတယ်ရှင်။
အမေရိကန်တန်ကဆက်လက်တန်လွှင့်နေပါတယ်။ခုချိန်ကစပြီးကမ္ဘာသတင်းမီဒီယာတွေထဲမှာပေါ်ပြနေတဲ့မြန်မာနိုင်ငံအကြောင်းသတင်းဆောင်းပါးတွေကိုမူရင်းအပေါ်မပြတ်ကောင်းထုတ်တင်ပြပေးသွားပါမယ်။ကျွန်တော်အောင်မြတ်သူပါ။ကလေးသင်ငယ်တွေလေမန်းဆိုင်ရာစော်ကားခံနေရတဲ့အဖြစ်ကကာကွယ်ပေးနိုင်မှုမြန်မာနိုင်ငံအနေနဲ့ပိုလုပ်ပေးသင့်တယ်။မြန်မာ must do more to protect children from sexual violence ဆိုတဲ့ The Diplomat Online မှာဆောင်းပါးရှင် Nine Omon နဲ့ Mackie Quadrani တို့ရဲ့ဆောင်းပါးကိုတင်ပြပေးချင်ပါတယ်။ကလေးငယ်တွေရဲ့ကောင်းကျိုးကိုရှေ့ရှုပြီးကဘာကြီးက20နိုင်ငံတကာကလေးငယ်များနေရလို့သတ်မှတ်ထားတာနဲ့ဆောင်းပါးကိုအစကြီးရေးသားထားပါတယ်။နိုင်ငံတကာကလေးငယ်များနေဟာကလေးတွေအပေါ်မှာလိမ်မန်းဆိုင်ရာမတရားမှုကျူးလွန်သူတွေကိုအပြစ်ပေးအရေးယူဖို့အရေးကြီးလို့အနေနဲ့ဆိုတော့သတိပေးရနေဖြစ်တယ်လို့ဆောင်းပါးမှာရေးသားထားပါတယ်။ဒါပေမဲ့နိုဝင်ဘာ20ရက်နေ့မှာနိုင်ငံတကာကလေးငယ်များနေအခမ်းအနားကိုကျင်းပတဲ့မြန်မာနိုင်ငံမှာတော့ကလေးငယ်တွေအပေါ်အကြမ်းဖက်မှုကျူးလွန်တာတွေတိုးမြင့်ဖြစ်ပေါ်နေတယ်ဆိုတဲ့သတင်းတွေထွက်နေတယ်လို့ဆိုပါတယ်။လူမှုရေးဆိုင်ရာကတ်သက်ချက်တွေနဲ့ဥပဒေအပေါ်နားလည်မှုနည်းတာတွေနဲ့ဥပဒေကြောင်းအရရင်ဆိုင်မယ်ဆိုရင်လည်းအခက်အခဲတွေအများကြီးရင်ဆိုင်ရတာကြောင့်မြန်မာနိုင်ငံကမိန်းကလေးငယ်တွေဟာအထူးသဖြင့်လိမ်မန်းဆိုင်ရာစော်ဝါခံရမှုအခွင့်အရေးပိုများတယ်လို့ဆောင်းပါးရှင်ကဆိုပါတယ်။အသက်16နှစ်အောက်ကလေးငယ်တွေကိုဥပဒေအရကာကွယ်ပေးနိုင်မှုအတွက်ရည်ရွယ်ပြီးမြန်မာနိုင်ငံမှာကလေးသမားဆိုင်ရာဥပဒေကို2019ခုနှစ်မှာအစိုးရကပြဋ္ဌာန်းခဲ့ကြောင်းအဲ့ဒီဥပဒေသစ်ကကုလသမဂ္ဂလိုအဖွဲ့အစည်းတွေရဲ့ပြဋ္ဌာန်းချက်တွေနဲ့ကိုက်ညီမှုရှိလာတဲ့အတွက် UNICEF လိုကုလသမဂ္ဂကလေးငယ်များရံပုံငွေအဖွဲ့တို့ကကြိုဆိုခဲ့ကြကြောင်းဆောင်းပါးမှာထည့်သွင်းဖော်ပြထားပါတယ်။ဒီဥပဒေကကလေးငယ်တွေအပေါ်ဘလို့နီးနဲ့ကြံဖတ်တာကိုမှခွင့်မပြုတဲ့အပြင်ပဋိပက္ခဖြစ်နေတဲ့ဒေသတွေမှာရှိတဲ့ကလေးငယ်တွေကိုအရေးကြီးခုခံကာကွယ်ပေးဖို့လိုတယ်ဆိုတာကိုပြဋ္ဌာန်းထားတယ်လို့ဆိုပါတယ်။ပြည်တွင်းစစ်ကာလရှိကြဖြစ်နေတဲ့မြန်မာနိုင်ငံအတွက်ဒီအချက်ကပို့ပြီးတော့အရေးကြီးတဲ့အချက်ဖြစ်တယ်ဆိုတာကိုလည်းဆောင်းပါးရှင်ကထောက်ပြထားပါတယ်။ဒါပေမဲ့2019ခုနှစ်ဇန်နဝါရီလကစလို့ကလေးငယ်တွေပေါ်မှာကျူးလွန်မှုတွေတိုးမြင့်လာနေတာကိုလည်းတွေ့ရတယ်လို့မွန်ပြည်နယ်လူ့အခွင့်အရေးအဖွဲ့ HURFOM ရဲ့ထုတ်ပြန်ချက်ကိုကိုးကားပြီးတော့ဆောင်းပါးမှာဖော်ပြထားပါတယ်။အထူးသဖြင့်မိန်းကလေးငယ်တွေကိုမိသားစုဝင်တွေမိသားစုနဲ့ရင်းနှီးတဲ့သူတွေကအကြမ်းဖက်ဆော်ကားတာ၊လိမ်မန်းဆိုင်ရာဆော်ကားမှုတွေခံခဲ့ရကြောင်း HURFOM ရဲ့ထုတ်ပြန်ချက်ကိုကိုးကားထားပါတယ်။မြန်မာနိုင်ငံကကလေးငယ်တွေရဲ့အခွင့်အရေးကိုထိန်းသိမ်းကာကွယ်ပေးဖို့အရေးကြီးလိုနေသေးကြောင်းဒါကြောင့်ကျူးလွန်ခံရသူတွေနဲ့မြေပြင်မှာထိတွေ့ဆက်ဆံနေကြသူတွေအပါအဝင်အရက်ပလူအဖွဲ့အစည်းတွေနဲ့တိုင်ပင်လို့ဆောင်သင့်ကြောင်းဆောင်းပါးမှာအကြံပြုထားပါတယ်။ဆောင်းပါးရှင်အုပ်စလုံးဟာမြန်မာနိုင်ငံကလူအခွင့်အရေးအဖွဲ့အစည်းတွေမှာတာဝန်ထမ်းဆောင်နေကြသူတွေဖြစ်ပါတယ်။
ယူအမေရိကန်တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ် VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jodu Salon တို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
မင်္ဂလာပါရှင်အခုဆက်ပြီးတော့မျိုးသမီးကဏ္ဍကိုကျွန်မခင်မထွေးကတင်ဆက်ပေးပါမယ်နှွေဘာလ၈ရက်ထွေထွေရွေးကောက်ပွဲမှာလွတ်တော်တည်တည်အတွက်တတိပုဂ္ဂလကိုစလေလောင်းနေအများအပြားငွေရောက်ရှင်ပြိုင်ခဲ့ပေမဲ့အနိုင်ရတတိပုဂ္ဂလကိုစလေကတော့၄ဦးပဲရှိပါတယ်ဒီထဲမှာရန်ကုန်တိုင်းဒေသကြီးရခိုင်တိုင်းသားလူမျိုးရေးရာဝန်ကြီးနေရာဝင်ရောက်ရှင်ပြိုင်ပြီးအနိုင်ရခဲ့တဲ့မတ်ထုမေလည်းပါပါတယ်။ ရခိုင်တိုင်းသားလူမျိုးရေးရာဝန်ကြီးတယောက်အနေနဲ့ကိုယ့်ရဲ့တိုင်းရင်းသားမျိုးနွယ်စုတွေပြည်သူတွေအတွက်ဘာတွေလှုပ်ဆောင်သွားဖို့ပြင်ဆင်ထားပါလဲ။အခုလိုအခြေအနေထိရောက်လာဖို့အတွက်ဘာတွေကြိုးပမ်းအားထုတ်ခဲ့ရကလဲဆိုတာတွေကိုမတ်ချုံတွေကိုဆက်သွယ်မေးမြန်းပြီးဒီသတင်းပတ်အမျိုးသမီးခန္ဓာမှာတင်ဆက်ထားပါရရှင်။မတ်ချုံတွေကဒီကြီးရဲ့ရွေးကောက်ပွဲတော့ကရန်ကုန်တိုင်းဒေသကြီးရဲ့ရခိုင်တိုင်းသားညီမျိုးရာဝန်ကြီးနေရာကိုဝင်ပြိုင်လာနိုင်ရခဲ့တယ်ဒီတခြားနိုင်ငံရေးအင်အားကြီးပါတီကြီးတွေကနေပြီးတော့မှဝင်ရောက်ရှင်ပြိုင်တဲ့သူတွေကြားမှာမှကိုယ်ကဒီတတိပုဂ္ဂလအနေနဲ့ဝင်ပြိုင်ခဲ့ပြီးတော့အခုလိုအရေးပါတဲ့နေရာတစ်ခုကိုအနိုင်ရခဲ့တာဘာကြောင့်လို့ထင်ပါလဲရှင်။ပြည်သူတွေကကိုယ့်အပေါ်မှာယုံကြည်အားကိုးမှုဘာများဖြစ်မလဲ
။အဓိကတော့နေပြီးတော့ဒီမှမှန်ကနိုင်ငံရေးလမ်းကြောင်းကိုမှမှန်ကန်ကန်ရှောက်လန်းလို့ပြည်သူကကျွန်မကိုနေပြီးတော့နိုင်ငံရေးထဲမှာရှိစေချင်တဲ့ဆိုတဲ့ဆန္ဒကိုသူတို့ထုတ်ဖော်ပြလိုက်တာလို့ပဲကျွန်မယူဆပါတယ်။ဘာကြောင့်လဲဆိုတော့ကျွန်မနိုင်ငံရေးလောကတွေကိုစပြီးတော့ရောက်ခဲ့တဲ့ကကျွန်မပြည်သူအတွက်နိုင်ငံအတွက်ကိုယ့်ရဲ့မဲဆန္ဒနေအတွက်မမရှက်တည်ခဲ့တယ်။ငါးမြတ်တာအတော်တွင်မှမှန်မှန်ကန်ကန်ပဲပြည်သူဘက်ကတင်ပြစရာဆိုလို့ရှိရင်တင်ပြခဲ့တယ်။လွှတ်တော်မှာတင်ပြလို့မရခဲ့တာဆိုလို့ရှိရင်တော့မီဒီယာမှာတင်ပြခဲ့တယ်။ပြီးလို့ရှိရင်ကိုယ့်ရဲ့အလုပ်ကိုနေပြီးတော့လွှတ်တော်ကိုယ်စားတဦးအနေနဲ့ဒီပြည်သူတွေစီကိုတွေ့ဆုံတာကအစလွတ်တော်မှာဆင်းရဲတာကအစပြည်သူများရဲ့လိုအပ်ချက်တွေကိုလွတ်တော်မှာတင်ပြပြီးတော့မှဟိုဘတ်ဂျက်တောင်းခံတာကအစနေပြီးတော့၅မိနစ်တောင်မှပွင့်လင်းမြင်သာစွာအလုပ်လုပ်ခဲ့တယ်ဆိုတော့ဒီလိုမျိုးမှမှန်ကန်ကန်လှုပ်လာခဲ့တဲ့လွတ်တော်ကိုယ်စားတဦးကိုရခိုင်ပြည်သူကတော့လွတ်တော်ထဲမှာရှိနေစေခြင်းနဲ့ကျွန်မတို့နိုင်ငံရေးထဲမှာရှိစေခြင်းနဲ့ဆန္ဒသဘောတရားတွေအကြောင်းနေပြီးကျွန်မအနိုင်ရရှိခဲ့တာလို့ပဲကျွန်မသုံးသပ်တယ်ရှင့်
မတ်ချုပ်မေကဒီပြီးခဲ့တဲ့ရွေးကောက်ပွဲတော့ကရခိုင်မျိုးသားပါတီကနေဒီဗျမ်းပြဲနဲ့အမ်းမျိုးနယ်တွေရဲ့ကိုစားပြုအမျိုးသားလွတ်တော်အမှတ်နေရာကိုဝင်ရွေးခံခဲ့တယ်လွတ်တော်ထဲမှာလည်း၅နှစ်တာဝန်ချမ်းခဲ့တယ်ဒါပေမဲ့အခုတစ်ချိန်ရွေးကောက်ပွဲမှာကျတော့ဘဲပါတီကိုမှကိုစားမပြုဘဲနဲ့တတိပုဂ္ဂလအနေနဲ့ဝင်ရောက်ရှင်ပြိုင်ဖြစ်တာကဘာကြောင့်မှလဲရှင
်ဟုတ်ကဲ့ရှင်ဒီကျွန်တော်တို့ဒီရခိုင်မျိုးသားပါတီကနှစ်ပါတီပူးပေါင်းထားတာပါရှင်ရခိုင်ဒီမိုကရေစီဖွဲ့ချုပ်တဲ့ဒီရခိုင်တိုင်းရင်းသားများတိုးတက်ရေးပါတီနှစ်ပါတီကို2015မှာအပူပေါင်းခဲ့တာဖြစ်ပါတယ်။ဒါပေမဲ့2016မတ်လဒီအစိုးရအသည့်ပြန်လည်ဖွဲ့စည်းတဲ့ခါမှာတော့ပါတီတွေပြန်ပြီးတော့မူဝါဒတွေလက်မခံကြတော့တဲ့အခြေအနေမှာရှိတယ်။ဒါကြောင့်မလို့ပါတီနှစ်ရက်ကပြန်ပြီးတော့မိမိပါတီမိမိပြန်တည်ရည်ကြတဲ့သဘောရှိပါတယ်။အဲကျွန်တော်တို့နေပြီးတော့ကျွန်မရဲ့ဒီ2016ကတည်းကနေပြီးတော့ဝင်ရောက်အလုပ်လုပ်ခဲ့တဲ့ရခိုင်ဒီမိုကရေစီဖွဲ့ချုပ်မှာပဲကျွန်မဆက်နေမယ်ဆိုပြီးတော့ရခိုင်မျိုးသားပါတီကနှုတ်ထွက်စာတင်ခဲ့ပါတယ်။ဒါ2019ရဲ့ဇူလိုင်24မှာတင်ခဲ့တယ်။ဒါပေမဲ့အခိုင်မြတ်ပါတီကထွက်လဲထွက်လို့မရခဲ့ဘူး။ထွက်ဖို့လည်းမပေးခဲ့ဘူးဆိုတော့အဲ့ဒါက2020အထိတန်လိုင်းဖြစ်သွားတယ်။တတိပုဂ္ဂလဆိုလို့ရှင်တော့ဒီနှစ်ပါတီစလုံးကထွက်ရှိပြီးသားဖြစ်ပြီးလို့ရှင်တတိပုဂ္ဂလအနေနဲ့ရည်တည်ရတဲ့အခြေအနေဖြစ်သွားတယ်ရှင
်။အဲ့ဒီတော့ဒီလိုဝင်ပြိုင်တဲ့အခါမှာလည်းဘာကြောင့်လဲရန်ကုန်တိုင်းဒေသကြီးရဲ့တိုင်းရင်းသားလူမျိုးရေးရာဝန်ကြီးနေရာကိုဝင်ပြိုင်ခဲ့တာပါလဲရှင်
။ဟိုအမှန်တကယ်အလုံးလုံးလို့ရှားမဲ့နေရာကိုဟိုရွေးချယ်ခဲ့တာဖြစ်ပါတယ်။ဆွတ်တော်မှာဆိုလို့ရှင်တတိပုဂ္ဂလအနေနဲ့အစိုးတစ်ခုတင်မယ်ဆိုတဲ့အတိုင်းဒါပြီးခဲ့တဲ့ရုံကပါတီရှိတာတော့မှမတင်နိုင်ခဲ့တဲ့အဆိုတွေလွှတ်တော်အခွင့်အရေးခွင့်မပြုတဲ့အဆိုတွေအများကြီးရှိခဲ့တယ်။အဲဒါကြောင့်မလို့နေပြီးတော့ဒီလွှတ်တော်မှာအလုံးလုံးတာထဲစာလို့ရှိရင်ရန်ကုန်တိုင်းဒေသကြီးမှာပြောင်းရွှေ့လောက်ကင်လာလို့ရှိရင်ဒီနေရာဒီအပြည်သူတိုက်ရဲရွေးချယ်တဲ့ဟိုကိုယ့်ကိုဘယ်သူကမှခန့်အပ်တဲ့ဒီသမဏကခန့်အပ်တဲ့ပါတီကခန့်အပ်တဲ့ဝန်ကြီးမဟုတ်ဘဲနဲ့ပြည်သူတိုက်ရဲရွေးချယ်တဲ့ဝန်ကြီးဖြစ်တယ်အမှန်တကယ်ပါလဲဆိုလို့ရှိရင်ကျွန်မလှုပ်ချင်တဲ့ဒီအခိုင်လူငယ်များရဲ့ပညာရေးဆိုင်ရာတည်ဆောက်မှုအခိုင်ပြည်နယ်အတွက်လိုအပ်မဲ့လူသားစွမ်းအရင်းမျိုးကိုရန်ကုန်ကနေတည်ဆောက်လို့ရတယ်။ပြီးလို့ရှိရင်ရန်ကုန်ဟာလမ်းမဆက်တွေအကောင့်အတွက်ကြောင့်မလို့ကျွန်မရခိုင်ပြည်နယ်မှာအခုဖြစ်ပျက်နေတဲ့ဟိုစစ်ဘေးကြောင်းဖြစ်စေလူခွင့်ရေးချိုးဖောက်မှုကြောင့်ဖြစ်စေအခုနိုင်ငံတကာကပြောနေကြတဲ့ဝေဖန်နေကြတဲ့စစ်ရာဇဝတ်မှုနဲ့ပတ်သက်လို့ပဲဖြစ်စေရန်ကုန်မှာနေပြီးတော့လူငယ်တွေအများကြီးရှိတယ်တဏ္ဍာန်ဆက်ဆံရေးကိုကျွန်မတို့ရန်ကုန်ကနေထူထောင်နိုင်မယ်ဒီရခိုင်တိုင်းဒေသကြီးရဝန်ကြီးတယောက်အနေနဲ့ရခိုင်ပြည်နယ်ရဲ့နေပြီးတော့ဖြစ်ပျက်နေတဲ့အကြောင်းအရာတွေကိုနိုင်ငံတကာသိရှိအောင်ဆိုလို့ရှိရင်ဒီရန်ကုန်တိုင်းကကျွန်တော်တို့ဖြည့်ရှင်းမဲ့နီလန်တစ်ခုသို့မဟုတ်နိုင်ငံတကာသိအောင်ဆောင်ရွက်နိုင်မဲ့နီလန်တစ်ခုရှိနိုင်တယ်ပေါ့နော်ဒါကြောင့်မလို့ကျွန်မကဒီနိုင်ငံရေးအကြက်တဲ့အခြေအနေပါတီတွေအကြက်တဲ့အခြေအနေဒီအခြေအနေကြောင့်ပဲနေပြီးတော့ကျွန်မလွတ်တော်ကိုယ်စားလှယ်ဝင်ရောက်ရှင်ပြန်ခြင်းမပြုတော့ဘဲနဲ့လက်တွေ့အလုံးလုံးနိုင်မဲ့ဒီအစိုးရဖွဲ့တဲ့မှာပါပြီးတော့မှအလုံးလုံးနိုင်မဲ့နေရာကိုရွေးချယ်ခဲ့တာဖြစ်ပါတယ်ရှင့
်ဆိုတော့ဒီလိုတိုင်းသားလူမျိုးရေးရာဝန်ကြီးတရားအနေနဲ့ရခိုင်တိုင်းအတွင်းမှာရှိတဲ့ရခိုင်လူမျိုးတွေအတွက်ရောဒီရခိုင်ပြည်နယ်ကပြည်သူတွေအတွက်ရောဘာတွေအကျိုးပြုလုပ်ဆောင်ဖို့အတွက်ပြင်ဆင်ထားပါလဲရှင့်
ရန်ကုန်မှာနေကြတဲ့အခိုင်အမာမဟုတ်ဘူးရခိုင်ပြည်ကလာကြတဲ့တခြားကမန်တွေရှိတယ်မလို့တက်ခမိတိုင်းနဲ့မရမာကြီးစရှိတဲ့ဒီအခိုင်တိုင်းသားမျိုးနွယ်စုဝင်ရဲ့ပြည်သူများရဲ့ဘဝလုံခြုံရေးနဲ့တရားဥပဒေအကာအကွယ်ကိုရရှိဖို့အတွက်နေပြီးတော့ဒီဥပဒေပညာရှင်များနဲ့လက်တွဲပြီးလို့ရှိရင်ဒါကိုဥပဒေရဖြည့်ရှင်းဖို့အတွက်အဖွဲ့အစည်းတစ်ခုဖွဲ့ဖို့အတွက်ကျွန်မကတိကဝတ်တစ်ခုပေးခဲ့တယ်နောက်ချက်ကနေပြီးတော့ဒီလက်နက်ကန်ပဋိပက္ခတွေကြောင့်ရန်ကုန်တိုင်းကိုပြောင်းရွှေ့လာကြတဲ့ဒီခိုင်တိုင်းရင်းသားမျိုးနွယ်စုရဲ့စင်ခေါ်ချက်နဲ့ခက်ခဲများကိုတော့ခိုင်တိုင်းသားရဲ့အဝန်ကြီးတယောက်နေနဲ့အတက်မှန်ဆုံးအကူအညီဖြည့်ရှင်မဲ့နေပြီးတော့ကျွန်မကတိကိုလုပ်ထားတယ်။ခိုင်ပြည်သူဘဝတိုးတက်ရေးအဲ့ကမှတဆင့်နေပြီးတော့ခိုင်ပြည်နယ်အတွက်လိုအပ်တဲ့သုတသံအရှင်းမြစ်ကိုရန်ကုန်ကနေတိဆောက်တယ်လို့ပဲခိုင်ပြည်နယ်မှာရှိလာမဲ့အခက်အခဲကိုလည်းပဲရန်ကုန်ကနေပြီးတော့နိုင်ငံရေးအရာဖြည့်ရှင်မဲ့နီလန်းကောင်းတွေပေါ်ပေါက်လာမဲ့နီလန်းကောင်းတွေလည်းကျွန်မစဉ်းစားထားပြီးသားဖြစ်တယ်အဲ့ဒါကြောင့်မလို့ဒီအကြောင်းအရာတွေကိုဆောင်ရွက်သွားပါမယ်ဆိုပြီးတော့ပြည်သူကိုခတိကဝတ်တင်နေပဲမင်းဆက်စည်းဝေးရေလုပ်ငန်းတွေကိုလုပ်ခဲ့တာဖြစ်တဲ့ရှင
့်အဲလူငယ်လူလက်တယောက်ဒါအမျိုးသမီးတယောက်အနေနဲ့နိုင်ငံရေးမှာပါဝင်လာပြီးတော့မှဒါပြီးခဲ့တဲ့၅နှစ်သက်တမ်းဆိုရင်လည်းမျိုးသားလူတော်မှာတာဝန်ထမ်းခဲ့တယ်အခုဆိုရင်လည်းရန်ကုန်တိုင်းဒေသကြီးရဲ့ဒါပထမဆုံးအမျိုးသမီးတိုင်းသားလူမျိုးရေးရာဝန်ကြီးဖြစ်လာတော့မှာပေါ့နော်ဆိုတော့ဒီလိုခြေနေကိုရောက်လာဖို့အတွက်ဖြတ်တန်းတဲ့အခါမှာအခက်အခဲဘာတွေကြုံရတာရှိပါလဲဒီအခုနောက်ဆုံးရွေးကောက်ပွဲမှာရောဘယ်လိုခက်ခဲတွေရှိခဲ့ပါလဲ
အခက်အခဲကတော့အများကြီးရှိခဲ့တယ်ရှင်။ဒီမြို့နယ်တိုင်းမှာ55မြို့နယ်ပေါ့နော်။ဒါကိုကိုကျုံကိုဖယ်လိုက်လို့ရှိရင်44မြို့နယ်။44မြို့နယ်ကိုနေပြီးတော့ဒီ data collection တွေလုပ်တဲ့အခါမှာအထူးသဖြင့်ဒီအချက်လက်စုဆောင်တဲ့အခါမှာဒီပြည်ထောင်စုရေကောက်ဝဲကော်မရှင်ကအချက်လက်တွေကိုမပေးနိုင်တဲ့အခြေအနေမျိုးမှာဆိုလို့ရှိရင်အဲကျွန်မဒီအုပ်ချုပ်ရေးကဏ္ဍကအချက်လက်တွေကိုအသုံးပြုပြီးတော့မှအဲကျွန်မဘယ်နေရာမှာရခိုင်နေအများကြီးရှိနေတယ်။အဲဘလို့အလုတ်ကင်တွေလုတ်ကင်ကြရတယ်ဘလို့နေထိုင်ကြရတယ်ဒါတွေကိုလေ့လာခွင့်ရရှိရတာပါဒီပြည်သူတွေရဲ့လိုအပ်ချက်တွေကိုလေ့လာရတာကျွန်မအတွက်အများကြီးအခက်အခဲရှိခဲ့တယ်နောက်ချက်ကနေပြီးတော့ကျွန်မနဲ့အတူတူဒီ campaign တစ်ခုလုံးကိုဖြတ်တန်းကြမဲ့အဲလူငယ်လူရွယ်တွေကိုကျွန်မစုဆောင်တဲ့အခါမှာနေပြီးတော့ဒီ covid အခက်အခဲကြောင့်ဟိုထင်တဲ့လောက်ခရီးမပေါက်ခဲ့တာရှိတယ်အဲဒါမဲ့ကျွန်မအဲ့လိုမျိုးခက်ခဲတဲ့ကွက်လပ်ကိုတော့လူမှုကွန်ရက်မှာဒီ Zoom Sunday Talk အနေနဲ့ဒီပါတာရဲ့အသီးသီးမှာကျွမ်းကျင်ကြတဲ့ပုံကိုယ်တွေကိုဖိတ်ခေါ်ပြီးတော့မှအထူးမဲ့ Sunday Talk ကိုစီစဉ်ခဲ့ရတဲ့အခြေအနေတွေရှိရယ်
။ကိုလိုပဲဒီနိုင်ငံရေးမှာစိတ်ဝင်စားတဲ့ပါဝင်လှုပ်ရှားခြင်းနဲ့လူငယ်အမျိုးသမီးတွေအများကြီးရှိနေပါတယ်။သူတို့တွေအတွက်ရောကိုကဒီရှေ့ရဖြတ်သန်းမိသားလူတယောက်အနေနဲ့ဘာတွေအကြံပေးနိုင်မလဲ။ဘယ်လိုအားပေးစကားတွေပြောနိုင်ပါမလဲရှင
့်။အဲဒီမြန်မာနိုင်ငံမှာပေါ့နော်။အမျိုးသမီးနိုင်ငံရေးလှုပ်တဲ့အခါမှာအဲများသောအားဖြင့်ဒီကျမတို့ case ဆိုလို့ရှိရင်အရန်ဝေဖန်ခံရတယ်လူမှုကွန်ရက်ကနေပြီးတော့ကောင်းတဲ့အကျိုးတွေပေးတယ်လို့လူမှုကွန်ရက်ပေါ်မှာရက်တည်တဲ့အခါမှာလဲတချို့ပေါ်တော့အတိုက်ခံတွေကအများကြီးထိုးနှက်တာတွေကြုံရတယ်ဒါတွေကိုကျမတို့ဖြတ်တန်းရပါမယ်ဒီလိုမျိုးဖြတ်တန်းတဲ့အခါမှာစိတ်မလျှော့ဖို့နဲ့အဓိကဟိုနိုင်ငံရေးကိုတစိမ့်မမတ်လုပ်ဖို့ဒူဝေဒံပေးခံရမယ်ရှင်ဘာကြောင့်လဲဆိုတော့ဟိုကျမတို့ဒီမြန်မာနိုင်ငံမှာကဒီမိုကရေစီထွန်းကားမှုအားနည်းသေးတယ်အပီလို့ရှိရင်နေပြီးတော့ကျမတို့ဇက်တိုက်ပဲတပါတီကအနိုင်ရတဲ့စနစ်ပေါ်မှာအခြေခံတလို့ဖြစ်နေတယ်။အပီလို့ရှိရင်ငင်းညာရေးမရသေးဘူး။ငင်းညာရေးမရသေးတဲ့အပြင်ကျမတို့ခိုင်မီနေဆိုလို့ရှိရင်ပဋိပက္ခတွေပို့ပြီးတော့တိုးပွားလာနေတယ်။နောက်တစ်ခုကပါတီတွေအကွဲပြဲတွေရှိတယ်။ဒီကြားထဲမှာပဲနေပြီးတော့မျိုးသမီးတွေဟာနိုင်ငံရေးလုပ်မယ်ဆိုလို့ရှိရင်ဒီ professional နိုင်ငံရေးကိုတော်ဖို့အတွက်ကျမတို့ပြင်ဆင်ရပါမယ်။ကိုယ့်ရဲ့နိုင်ငံရေးခံယူချက်မှန်ကန်မှုကအရေးကြီးပါတယ်။အဲ့ဒီအမျိုးသမီးပဲဖြစ်ဖြစ်မျိုးသားပဲဖြစ်ဖြစ်နိုင်ငံရေးသီလမရှိဘူးဆိုလို့ရှိရင်ရေးချေခံဖို့ခက်ပါတယ်။အဲဒါကြောင့်မလို့ကျမတို့အမျိုးသမီးတွေဟာတက်လွန်ကောင်းရပါမယ်။အဲပြီးလို့ရှိရင်ကျမတို့ကိုမျိုးသားတွေကနေရာပေးမှတာဝန်ပေးမှဆိုတာထက်ကိုလုံနိုင်စွမ်းကိုအကောင်းဆုံးကျမတို့အလုပ်လုပ်မယ်။အဲကျမဒီဖြတ်တန်းမှုတဲ့တစ်လျှောက်မှာကြာလို့ရှိရင်တော့အခက်အခဲအများကြီးရှိခဲ့တယ်။တချို့နေရာမှာနေပြီးတော့ကျမတို့ဒီအမျိုးသားမျိုးသမီးခွဲခြားဆက်ဆံမှုမရှိလို့ထင်ရပေမဲ့လည်းတကယ်တမ်းအရေးကြီးတဲ့ဆုံးဖြတ်ချက်နေရာတွေရောက်ပြီဆိုလို့ရှိရင်အမျိုးသမီးတွေကိုအသက်ငယ်လို့တကြောင်အမျိုးသမီးဖြစ်လို့တကြောင်လို့ရှိရင်အမျိုးသားလောက်အချိန်မပေးနိုင်ဘူးလို့ထင်ကြီးပေးတာကြောင့်တကြောင်နေပြီးတော့အမျိုးသမီးတွေကဆုံးဖြတ်ချက်ချတဲ့နေရာကိုမရောက်ရှိလာဘူး။အဲဒါကြောင့်မလို့ကျမတို့အမျိုးသမီးတွေနိုင်ငံရေးထဲမှာများများပါဝင်ကြပါပြည်သူကောင်းကျိုးကိုဆောင်ရွက်နေတဲ့အမျိုးသမီးတယောက်အတွက်ကတော့ဒီနိုင်ငံရေးလောကထဲမှာအမြဲရှိနေအောင်ဥဆောင်မှုကဏ္ဍမှာအမြဲရှိနေအောင်အကူကိုကိုနေပြီးတော့ကြိုးစားအားထုတ်ရမှာပါလို့ပြောချလိုပါတယ်
ဘာသူကဆုံးလင်အမေရိကန်တခွင်အစီအစဉ်မှာအမေရိကန်ပြည်ထောင်စုကိုရွှေပြောင်းချေချနေထိုင်ဖို့ရောက်လာတဲ့မိဘတဦးရဲ့အခက်အခဲနောက်ဒီနေမှာနေထိုင်ရင်စေယုံမှလိုမျိုးကျန်းမာရေးကုသမှုရရှိနိုင်တဲ့အစီအစဉ်တွေအကြောင်းကျွန်တော်အောင်ကတင်ပြပေးထားပါရခင်ဗျာ
ိုဗစ် -19 ကရောဂါထိန်းချုပ်မှုအမေရိကန်ပြည်ထောင်စုကအကြောင်းတော်တော်များများအွန်လိုင်းကနေတင်ကြားပို့ချပေးနေချိန်မှာပဲမကြသေးခင်ရက်ပိုင်းကအလားအလာကောင်းတဲ့ကိုဗစ်ကာကွယ်ဆေးစမ်းသပ်နိုင်ခဲ့တဲ့ဆိုတဲ့သတင်းကြောင်းအထူးသဖြင့်မိခင်တူဦးတွေကစီမံအုပ်ချုပ်ရတဲ့မိသားစုအတွက်စိတ်သက်သာစေခဲ့ပါတယ်။ကလေးတွေကြောင်းမသွားရပဲအွန်လိုင်းကနေသာတင်ကြားတာကြောင့်တာဝန်ပူလာတဲ့အတွက်အခက်ကြုံနေရသူပါAmerican Chee Sai Ziwa Ni Pinya Company Moderna ga thuru san tat ni de ka kwe si ha 64.5% kai nong thi yauk da twi ya de a chang company ye san tat mu yalat de ne patat de gana u le la 30 chak ko tanin la ni ga thauk pyan ma de lun ngai de tanin pat tanin la ni ga le Pfizer company ga thuru san tat ni de ka kwe si 60 ya kai nong jaw thi yauk da twi ya de lo chin nya ke pi de naw Buddha hu ni ma ro thuru ye si ha 65 ya kai nong thi ठी ရောက်တယ်ဆိုပြီးတော့ပြောင်းလဲပြောဆိုသွားတယ်။ဒါပေမဲ့လည်းဒီကုမ္ပဏီနှစ်ခုလုံးရဲ့စံသတ်မှုရလဒ်တွေဟာကနဦးအစ်စ်မာသာရှိနေသေးတယ်ဆိုတာကိုသိပ္ပံပညာရှင်တွေကသတိပေးထားပါတယ်။အခုခါမှာတော့ဒီဆေးကုမ္ပဏီတွေကအရေးပေါ်အခြေအနေမှာသူတို့ဆေးကိုသုံးဆွဲခွင့်အစိုးရစီမံလာမယ့်ရပိုင်းဒါမှမဟုတ်သတင်းပတ်တွေအတွင်းရှောက်ထားကြဖို့ရှိပါတယ်။ဒါပေမဲ့လည်းအခုကာကွယ်ဆေးကိုကြေကြေပြပြအသုံးမချနိုင်ခင်မှာပဲအမေရိကန်ပြည်ထောင်စုအတွင်းကိုဗစ် -19 ရောဂါကူးစက်ခံရသူ17သန်းလောက်ရှိနေပြီးတော့လွန်ခဲ့တဲ့သတင်းပတ်အတွင်းမှာကူးစက်သူ3သန်းလောက်ရှိခဲ့တာပါဒီလိုအခြေအနေတွေကြောင့်ပြည်내အုပ်ချုပ်ရေးမှူးတွေနဲ့မြို့တော်ဝန်တွေကလာမယ့်ကျေးဇူးတော်နေ့မတိုင်ခင်မှာအသွားလာကန့်သတ်မှုတွေပြန်ချမှတ်လာပါတယ်ကိုရိုနာဗိုင်းရပ်စ်ကြောင့်ကမ္ဘာတဝန်းလူပေါင်း 1.3 သန်းသေဆုံးခဲ့ပြီးအဲ့ဒီထဲမှာအမေရိကန်ပြည်ထောင်စုမှသေဆုံးသူ2,000ခွဲကျော်ပါဝင်ပါတယ်။ဒန်နီဘတ်တော့ဖာအခုနှစ်နွေရာသီမှာအိုင်လန်ကနေအမေရိကန်ပြည်ထောင်စုကိုပြောင်းရွှေ့ချစ်ချနေထိုင်သူဖြစ်ပါတယ်။အသက် 17 နှစ်အရွယ်သမီးတစ်ယောက်နဲ့9နှစ်အရွယ်သားတစ်ယောက်ကိုမိခင်တဦးတည်းကပဲအဆက်အစအရာရာတာဝန်ယူလုပ်ကိုင်ပေးနေရတာပါ
။ But I think they like America but it's just so limited.What we can do sometimes my
ကလေးတွေကတော့အမေရိကကိုကြိုက်ကြတယ်ထင်ပါတယ်ဒါပေမဲ့လည်းအကန့်အသတ်တချို့ရှိနေတာဆိုတော့တချို့တွေကဥရောပကနေအမေရိကကိုပြောင်းသွားတာဟုတ်ရောဟုတ်ရဲ့လားလို့စကြပါတယ
်စတင်မှာမတိုင်ခင်တုန်းကတော့ကလေးတွေဟာကျောင်းမှာရောအွန်လိုင်းကနေပါစာသင်ကြားခဲ့ပေမဲ့အဲ့ဒီနောက်ပိုင်းမှာတော့အွန်လိုင်းကနေသာသင်ကြားပါတော့တယ်ခရီးသွားဖို့အစီအစဉ်တွေလည်းဖျက်သိမ်းလိုက်တာကြောင့်ကလေးတွေဟာအိမ်မှာပဲနေနေရပြီးပတ်ဝန်းကျင်တစ်ကလူမှုအသိုင်းအဝိုင်းနဲ့ထိတွေ့ဆက်ဆံခွင့်လည်းမရတော့ဘူးလို့ဆိုပါတယ်။အလဲရန်စပြီးတော့တက်ရောက်တဲ့ Kira Sweet Band က
I'd say we probably did learn less this year because of coronavirus.
ဒီနှစ်တော့စာသိမသင်ဖြစ်ဘူးလို့ထင်ပါတယ်။ကယောဂါကြောင့်ဒီကျောင်းပေါ်မှာသင်ယူရမယ့်ဟာမျိုးတွေဆိုရင်မသင်ဖြစ်တော့ပါဘူး
။အထူးသဖြင့်နိုင်ငံသစ်မှာပြောင်းရွှေ့လာသူတွေအဖို့ပို့ပြီးတော့လည်းအခက်ကြုံရတာပါ။သားဖြစ်သူ Corner Sweet Band က
Well, it doesn't feel the best because you don't get to meet
လူအများကြီးနဲ့မတွေ့ရတော့တခုခုလုံနေတယ်လို့ပါပဲလူအစ်စ်တွေအဖို့တငယ်ချင်းအစ်စ်တွေလည်းထပ်မရတော့ပါဘူ
း Back off ကတော့အကြံပေးတူအဖြစ်အချိန်ပြည့်အလွတ်လွတ်ကိုင်နေတဲ့တစ်ချိန်ထဲမှာမိဘတူအနေနဲ့ကလေးတွေရဲ့အင်ဇာကိုလည်းကူတင်ကြပေးရပါတယ်ကလေးတွေသုံးတဲ့ iPad တခုခုမှားနေရင်ပြန်ပြင်ပေးရတယ်လို့ကလေးတွေအင်ဇာပြီးမပြီးလဲသိကြအောင်စစ်ဆေးပေးရပါတယ
် You know it's hard for the teachers it's hard for the families
it's hard for the youth.
Sorry for the kids.
ဆရာဆရာမတွေအတွက်လည်းအဆင်မပြေသလိုကလေးတွေမိသားစုတွေအတွက်လည်းအခက်အခဲတွေကြုံရပါတယ်။ကျမလည်းအမေတယောက်တည်းနဲ့လှုပ်ပေးရတာတွေကများနေတော့အလျင်မမီတော့ပါဘူး
။ COVID-19 ကာကွယ်ဆေးဟာနှစ်ကြိမ်ထိုးရမှာဖြစ်ပြီးတော့သတင်းပတ်ချပြီးထိုးရမှာပါ။ American ကျန်းမာရေးဆိုင်ရာတာဝန်ရှိသူတွေကတော့ Moderna ကာကွယ်ဆေးသန်း20, Pfizer ဆေးသန်း20ဒီဇင်ဘာနှောင်းပိုင်းမှာရရှိဖို့မျှော်မှန်းထားပါတယ်။တကယ်လို့ဆေးဝါးနဲ့အစားအစာကြီးကြပ်ရေးအဖွဲ့ FDA ကအရေးပေါ်အခြေအနေမှာသုံးဆွဲခွင့်ပေးလိုက်မယ်ဆိုရင်တော့ဒီဆေးတွေကိုဒီနှစ်မကုန်ခင်မှာအချိုးကျမျှဝေပေးသွားနိုင်ပွဲရှိပါတယ
် And I think if we knew for sure that there was going to be you know a vaccine early next year and that they were going to go
သိမကြခင်ရမှာဆိုတော့စောင့်နိုင်ပါတယ်အဲ့လိုမှမဟုတ်ရင်တော့တစ်နှစ်ပတ်လုံးဘယ်လိုလုပ်ရမယ်မသိတော့ပါဘူးကလေးတွေတစ်နှစ်လုံးကြောင်းပြတ်ကြမှာလားစာသင်ချိန်တွေရော့မှာလားဘာမှရေရရမရှိဖြစ်နေမလားပဲအချိန်အပိုင်းခြားနဲ့ဘယ်တော့ဘာဖြစ်မယ်ဆိုတာကိုသိရရင်တော့အဆင်ပြေဆုံးပ
ါကာကွယ်ဆေးထုတ်ခဲ့မသူတွေအရင်ဆုံးရမယ်ဆိုတာကိုတော့မသိရသေးပါဘူးဂျမိုင်းနဲ့လူသားအရေးမြတ်ဆိုင်ရာဝန်ကြီး Alex Isa ကတော့အသက်65နှစ်ကျော်ရဂျမိုင်းဝန်ထမ်းတွေကိုကာကွယ်ဆေးထိုးဖို့ဇန်နဝါရီလကုန်မှာစေဝါအလုံးလောက်ရဖို့မျှော်မှန်းထားတယ်လို့ဆိုပါတယ်လာမယ့်နှွေဦးရသည်ဒါမှမဟုတ်နှွေရသည်မတိုင်ခင်မှာတော့ကိုကံအားကောင်းသူတွေပါထိုးနိုင်မယ်လို့ကျမကြီးတာဝန်ရှိသူတွေကလည်းခမန့်ထားပါတယ်ဘတ်ဒော့ဖ်က
you know, America in general is great because it's, you know, people are really resourceful. So all
the people are pretty no America ma a sin pi ba de. ရွေးချယ်စရာတွေလည်းများပါတယ်။ကလေးတွေကျောင်းကစီမံမှုကြောင့်အခက်ခဲတွေ့ရတဲ့အခါမှာလေဘဝတူမိခင်တွေစုပေါင်းပြီးတော့အပြည့်အလန်ကူညီပေးကြပါတယ်
။စိတ်ပညာရှင်တွေကတော့ဒီနေ့ဆောင်းရာသီမှာလူအသေးပြောက်များလိမ့်မယ်လို့တွက်ချက်ခံမှန်းထားတဲ့အချိန်ထဲမှာဘတ်တော့ဖ်ကတော့အင်းကြီးချင်းတွေရဲ့အကူအညီနဲ့အခက်ခဲတွေကိုဆက်လက်ကျော်ဖြတ်နိုင်လိမ့်မယ်ဆိုပြီးတော့မျှော်လင့်နေပါတယ်ခင်ဗျာ။COVID-19 ကာယရောဂါကာလမှာအကြောင်းမျိုးမျိုးကြောင့်ဆေးရုံကိုသွားပြီးတော့ကျန်းမာရေးကုသမှုခံယူရသူတွေအတွက်အဲ့လိုသွားရတာဟာအပိုဝင်တော့ဝင်ဖို့တခုလိုဖြစ်နေတာပါ။တာမန်ကိုကံအားကောင်းတဲ့သူတွေတောင်မှကိုရိုနာဗိုင်းရပ်စ်ကူးစက်မှာကိုရှောင်ရှားတဲ့အနေနဲ့ကိုယ့်အိမ်မှာပဲနေထိုင်လှုပ်လှုပ်ကြိုင်နေကြတာမှာတချို့ကတော့ဆေးရုံကိုမသွားမဖြစ်သွားမယ်အခြေအနေကိုရင်ဆိုင်ကြရပါတယ်။တိုင်းမလဲအခုခါမှာတော့ဆေးရုံမှာကုသမှုခံယူရမယ့်ဝန်ဆောင်မှုကိုတချို့ကျန်းမာရေးဝန်ဆောင်မှုအဖွဲ့တွေကအင်တန်ရာရောက်လိုက်ပြီးတော့ကုသမှုပေးနေပါတယ်ဆေးရုံသွားမှာကိုဆိုရင်လည်းလူနာတူဖြစ်သူဝီလျံမယ်ရီက
With the COVID-19 I didn't want to be involved with that
ဒီကိုဗစ်ကာလမှာတခြားလူနာတွေနဲ့အတူဆေးရုံတက်မနေကြပါဘူးအခုအိမ်မှာနေပြီးတော့ကုရတာဆိုတော့အဆင်ပြေပါတယ်လို့ပြောပါတယ်Medically Home ကျန်းမာရေးဝန်ဆောင်မှုအဖွဲ့ဟာ Massachusetts ပြည်နယ် Boston မြို့တဝိုက်မှာအခုလိုအိမ်နံရာရောက်ကျန်းမာရေးဝန်ဆောင်မှုပေးနေတာပါဆေးရုံသုံးပစ္စည်းတွေသူနာပြုတွေဓာတ်ခွဲခံကိရိယာတွေ X-ray ဆက်တွေဒါတွေယူလာပြီးတော့ကုသပေးနေတယ်လို့ဆိုပါတယ် Medically Home အကြီးအကဲ Rafael Rakowski က
New add Bluetooth high speed internet wireless device
Bluetooth မြန်လုံးမြင့် internet wifi လူနာရဲ့အခြေအနေကိုစောင့်ကြည့်စစ်ဆေးတဲ့ဆက်အစင်းသစ်ပြင်ထားတဲ့အရန်ဘက်ထရီမီးဆက်တယ်လီဖုန်းဆက်သွယ်ရေး signal စတဲ့အစင်းမြင့်ဤပညာတွေကအိမ်မှာဘေးရန်နဲ့ကင်းကင်းနဲ့ကုသမှုပေးဖို့အဆင်ပြေစေပါတယ်လို့ဆိုပါတယ်အခုခါမှာတော့ကျမကြီးအာမခံတွေကလည်းအိမ်နံရာရောက်လာပြီးတော့ကုသမှုပေးတဲ့အပေါ်ခွင့်ပြုလက္ခဏာကြောင့်ဒီနည်းပညာပိုကျယ်ကျယ်ပြည့်ပြန့်ဖြစ်လာဖို့အားလုံးကမျှော်လင့်နေကြပါတယ်ခင်ဗျာ
ဒီခုဆက်ပြီးသိပ္ပံနဲ့နည်းပညာကဏ္ဍကိုနားဆင်နေပါပြီကျွန်မခင်မေတ္တပါခုနားမှာရှင်းနှကောင်တဝီဝီနဲ့ပြန်နေမယ်ဆိုရင်ဒီတန်းကစိတ်နှောက်ရှက်ဖြစ်เสียပါဒါပေမဲ့သိပ္ပံပညာရှင်တွေကတော့ဒီချင်းရဲ့အတန်ကိုနားထောင်ပြီးသူကလူတွေအတွက်အန္တရာယ်ပေးနိုင်မပေးနိုင်ဖော်ထုတ်နိုင်ပါပြီ။အခုကြားတဲ့အတန်ပိုင်ရှင်ချင်းကလေးတွေဟာကမ္ဘာပေါ်မှာလူတွေအတွက်အန္တရာယ်အကြီးဆုံးသတ္တဝါတွေဖြစ်ပါတယ်။သူတို့ကညှက်ဖျားငန်းဝါအဖျားနဲ့သွေးလွန်တုပ်ကွေးလိုရောဂါတွေကိုဖြစ်စေတဲ့ဘက်တီးရီးယားတွေကိုတဲလာတတ်တဲ့အတွက်ကမ္ဘာတလုံးမှာနှစ်ဆင်လူပေါင်းသိန်းနဲ့ချီပြီးတည်ဆုံးရတာပါ။အခုလိုလူကိုတည်စေတဲ့အထိဒုက္ခပေးနိုင်တဲ့အကောင်လေးတွေကိုဓမ္မတွေ့နိုင်တဲ့ဆိုတာကိုစောင့်ကြည့်နိုင်တဲ့ app ကိုသိပ္ပံပညာရှင်တွေကထင်ပါတယ်။ချင်းတွေရဲ့အတန်ကိုသုံးပြီးထွန်းထားတဲ့ဒီ app ကို Google ရဲ့ Android ဖြစ်ဖြစ် Apple ရဲ့ iOS မှာဖြစ်ဖြစ်ဘယ်လက်ကင်ဖုန်းမှမဆိုသုံးနိုင်ပါတယ်။လက်ကင်ဖုန်းရှိတဲ့ဘယ်သူမှဆိုဒီ app ကိုသုံးပြီးဘလို့ချင်းအမျိုးအစားလဲဆိုတာသိအောင်လုပ်နိုင်တဲ့အတွက်ဒီယောဂဆိုးတွေမဲအောင်တားဆီးနိုင်တယ်လို့ဒီ app တွင်တဲ့အဖွဲ့ကHari Priya Bahedi Nararinan ga pyo ba de
If they see a mosquito around us they just open the phone open up the app
ko na ma chin na gaung yauk la de so yin ko lak kai phone ko phwan lai yom ba de pi yan di application ko phwan hari chin shi de niya ko phone na chin naw mat tan tin de record so de clock ko nait lai yom ba be lo pyo daw da ba Nararinan ha Stanford ta ka do ga bwa lon chang tu tu ni ne di siman yin ma sa pe ba ga la ba tu a khu kha ma raw Los Angeles ကကယ်လီဖိုးနီးယားပြည်နယ်တက္ကသိုလ်ကိုခန်းဆိုင်ရာယောဂပိပညာဌာနမှာတာဝန်ထမ်းဆောင်နေသူဖြစ်ပါတယ်
။ So then when the mosquito, you know, flaps its wings and starts flying around, it makes that noise, right? That annoying buzzing noise.
ချင်းကသူ့ရဲ့တောင်ပန်းတွေကိုတစ်ဖြတ်ဖြတ်ခတ်ပြီးကိုယ်နားမှာစပြီးပြန်ဝဲလာမယ်ဆိုတဝီဝီနဲ့ဆိတ်ရှုပ်စရာအတန်ကိုကြားရမှာပါ။ဒီတန်ကိုကျမတို့က A Buzz App နဲ့ဖမ်းပြီး record လုပ်ရပါတယ်လို့ပြောပါတယ်။ချင်းတွေတင်နေတဲ့ယောဂအများပြားအတွက်ကုသဖို့ဆေးမရှိတယ်လို့သူတို့အတွက်ကာဝယ်ဆေးလည်းမရှိပါဘူး။ဒါကြောင့်ဒီယောဂတွေကိုထိမ့်ချုပ်ဖို့လုပ်မယ်ဆိုရင်အကောင်းဆုံးနည်းလမ်းကချင်းတွေကိုပြစ်မှတ်တာနှိမ့်နေရမှာဖြစ်ပါတယ်
။ If we're going to tackle diseases caused by mosquitoes like malaria or dengue,
ညချားတို့သွေးလွန်တုပ်ကွေးတို့လိုချင်းကြောင့်ဖြစ်တဲ့ယောဂတွေကိုကင်တွယ်တဲ့အခါအရေးကြီးဆုံးအဆင့်ကချင်းတွေဘယ်မှာရှိတယ်ဆိုတာကိုသိအောင်လုပ်ဖို့လိုတယ်လို့ပြောပါတယ်။ဒါပေမဲ့ချင်းတွေကိုစောင့်ကြည့်မှတ်တမ်းတင်တဲ့ သမီးဦးကြံကြီးကအချင်းကုန်သလိုဈေးကလည်းချိပါတယ်။ဘာကြောင့်လဲဆိုတော့ချင်းတွေကိုထောင်ဖမ်းဖို့ကလူရင်အားအတော်လိုသလိုဖမ်းမိတဲ့ချင်းဘာမျိုးစားလဲဆိုတာကိုပြောနိုင်ဖို့လဲအသေးချာလေ့ကျင့်ပေးထားတဲ့ကျွမ်းကျင်ပညာရှင်တွေလိုအပ်လို့ဖြစ်ပါတယ်။ချင်းမျိုးစိတ်ပေါင်းက3500လောက်ရှိပါတယ်။ဒါပေမဲ့ဒီထဲမှာလူကိုအန္တရာယ်ပေးနိုင်တဲ့မျိုးစိတ်က40လောက်ပဲရှိတယ်လို့စီမံကိန်းကအဓိကတာဝန်ယူထားတဲ့ Stanford တက္ကသိုလ်ဇီဝအင်ဂျင်နီယာဌာနပေါ်မောက်ကမနူးပရကက်ရှ်ကပြောပါတယ
် When your backyard do you have a nuisance mosquito or do you have a potentially dangerous mosquito?
ကိုချန်ဝင်းထဲမှာရှိနေတဲ့ချင်းဟာစိတ်အနှောက်အယှက်ပဲပေးတဲ့ချင်းလားလူအတွက်အန္တရာယ်ဖြစ်စေနိုင်တဲ့ချင်းလားဆိုတာသိဖို့လိုပါတယ
်ဒီလိုသိနိုင်ဖို့ Prankishin အဖွဲ့ကချင်းရဲ့အတန်ကိုနားထောင်ဖို့ဆုံးဖြတ်ခဲ့ပါတယ်အဓိကအကြောင်းကချင်းတွေဟာသူတို့ရဲ့အတောင်တွေကိုအပေါ်အောက်ခတ်တဲ့အခါမီးတဲ့အတန်ကချင်းတစ်မျိုးနဲ့တစ်မျိုးမတူကြတာကြောင့်ဖြစ်ပါတယ်မျိုးစိတ်တိုင်းအတွက်တစ်မျိုးနဲ့တစ်မျိုးတဝီဝီမီတန်ဟာနည်းနည်းလေးစီလောက်တော့ကွဲတာပါအခုကြားရတဲ့အတန်ဟာစိတ်အနှောက်အယှက်ပဲပေးတဲ့ချင်းတစ်ကောင်ရဲ့အတန်မှာဒီမျိုးစားကလူတွေမှာယောဂဖြစ်စေတဲ့ကပ်ပါးကောင်တွေကိုတဲလာတဲ့အမျိုးမဟုတ်ပါဘူးအခုကြားရတဲ့အတန်ကတော့ငှက်ဖျားယောဂသင်ဆောင်နိုင်တဲ့အန္တရာယ်ပေးနိုင်ခြင်းရှိတဲ့ချင်းမျိုးစားရဲ့အတန်ဖြစ်ပါတယ်။ဒီချင်းရဲ့ဝီတန်ကိုလက်ကင်ဖုန်းနဲ့ကအဘတ်အက်ပ်နဲ့ဖုန်းသုံးသူကနေမှတ်တမ်းတင်နိုင်ပါတယ်။အတန်ဖမ်းတာကလည်းတစ်စက္ကန့်နှစ်စက္ကန့်လောက်ပဲလိုပါတယ်။ဒီတန်ကိုအက်ပ်ကသူ့မှာရှိတဲ့ database အချက်လက်တွေနဲ့နှိုင်းယှဉ်ပြီးဘယ်လိုချင်းမျိုးစိတ်ဖြစ်နိုင်လဲဆိုတာကိုပါထုတ်ပေးပါတယ်။တကယ်တော့ cell phone လို့ခေါ်တဲ့လက်ကင်ဖုန်းတွေဒါမှမဟုတ် smartphone တွေဟာဘီလီယံနဲ့ချီတဲ့လူရဲ့လက်ထဲမှာရောက်နေပြီဖြစ်ပါတယ်။ဒါကြောင့်အရင်တော့မလုံနိုင်ခဲ့ပေမဲ့အခုချင်းတွေကိုကြဲကြဲပြန့်ပြန့်စောင့်ကြည့်နိုင်ပြီလို့သူတို့အဖွဲ့ကပြောပါတယ
်။ This is something that doesn't require fancy smartphones. Just very bare minimum basic cell phones are actually good enough.
ဒီ app ကိုသုံးဖို့အတွက် smartphone အမျိုးအစားသိကောင်းကောင်းရှိစရာမလိုပါဘူး။ရိုးရိုးလက်ကင်ဖုန်းလောက်ဆိုကောင်းကောင်းသုံးလို့ရပါပြီ။
ကမ္ဘာတစ်လွှားကလူတွေပေးတဲ့အချက်လက်တွေပေါ်မှာမူတည်ပြီးအန္တရာယ်ကြီးတဲ့ချင်းမျိုးစားတွေဗမာနေရဆိုတာကိုပြတဲ့မြေပုံကိုဒီ app ကတဖြည်းဖြည်းထုတ်ယူပါလေ။ဒါဟာသိပ္ပံပညာရှင်တွေအတွက်အထောက်အကူဖြစ်စေုံနဲ့မကဘဲကျန်းမာရေးအာဏာပိုင်တွေအတွက်လည်းဘယ်လိုသမှဘာရောဂါဖြစ်လာတော့မယ်ဆိုတာနဲ့ဘယ်မှာချင်းနှိမ်ရေးလုပ်ရမယ်ဆိုတာကိုခန့်မှန်းနိုင်တော့မှာဖြစ်ပါလေ။အခုလိုမျိုးလူမှုအတိုင်းဝန်းကပါပါဝင်လှုပ်ဆောင်မှုမျိုးဟာချင်းကနေဖြစ်တဲ့ယောဂဆိုင်ပြဿနာကြီးတွေကိုဖြေရှင်းရမှာအဓိကကဏ္ဍကနေပါဝင်မယ်လို့လည်း broadcast ကယုံကြည်ပါတယ်
။ More number of people engaged the better the tool gets. So we're very excited that if literally you know hundreds of thousands of people are recording mosquitoes every day especially you know around the world it will create the kind of a community that is
ဒီအသုံးချနေကလူများများပါဝင်လာလေပိုကောင်းလေမို့ကျွန်တော်တို့သိစိတ်လို့ရှားနေတာပါ။ခက်ရှင်းချင်းပြောမယ်ဗျာ။တကယ်လို့နေတိုင်းလိုလိုပဲတန်းနဲ့ခြေတဲ့လူတွေကချင်းတွေကိုမတန်းတင်ကြမယ်ဆိုရင်တွက်ကြည့်စမ်းပါတကဘာလုံးပါလာဖို့လိုအပ်နေတဲ့အတိုင်းဝိုင်းမျိုးကိုဖန်တီးပေးမဲ့သဘောဖြစ်ပါတယ
်အဘတ်အက်ပ်ကိုဒီဇင်ဘာဒါမှမဟုတ် January လလောက်မှာ free download လုပ်နိုင်တော့မှာဖြစ်ပါတယ်အပြည့်အစုံကိုတော့ abus.stanford.edu website ဆာမျက်နှာမှာကြည့်ရှုနိုင်ပါတယ် Britain နိုင်ငံ Oxford တက္ကသိုလ်ကနောက်သုတေသနပညာရှင်များအဖွဲ့တစ်ဖွဲ့ကလည်းအလားတူလက်ကင်ဖုန်းသုံး app တစ်ခုဖြစ်တဲ့ Mossware ကိုသုံးပြီးငှက်ဖျားချင်းတွေကိုသူတို့ရဲ့အတန်တွေနဲ့ခွဲခြားပြီးသိနိုင်မှုစူးစမ်းနေတာပါချင်းတွေရဲ့တဝီဝီမီးတဲ့အတန်ကိုကြားလိုက်တာနဲ့အများစုကရိုက်ဖို့ပြင်းနေကြပေမဲ့ချင်းကိုမရိုက်ခင်လက်ကင်ဖုန်းကိုထုတ်ပြီးအရင်မှတ်တမ်းတင်ဖို့သူတေသနပညာရှင်တွေကမျှော်လင့်နေကြောင်း VOA သတင်းတောက် Asher Jones ရဲ့ပြောကြားချက်ကိုတင်ပြရင်ဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရနာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆုံရအောင်နော်။
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါရမရှင်။
ပါကစ္စတန်နိုင်ငံရဲ့ COVID-19 ကရောဂါကာရတက်ဖြစ်ရေးမှာအမေရိကန်ပြည်သူကအပူပေါင်းဆောင်ရွက်ဖို့တနင်္ဂနွေချမှတ်ထားပါတယ်။ USAID အမေရိကန်နိုင်ငံတကာဖွံ့ဖြိုးမှုအေဂျင်စီနဲ့ NDMA ခေါ်ပါကစ္စတန်မျိုးသားသဘောဘေးအန္တရာယ်စီမံခန့်ခွဲမှုအာဏာပိုင်အဖွဲ့တို့ပူးပေါင်းဆောင်ရွက်မှုနဲ့ပန်ကျက်ပြည်နယ်အထူးကျန်းမာရေးပြုစုဆောင်ရွက်မှုနဲ့ဆေးပညာဌာနကတဆင့် COVID-19 လူနာတွေအတွက်အသက်ရှူဂူဇက်ဗန်တီလေတာအသစ်46ခုကိုဆေးရုံ73ရုံကိုဖြန့်ဝေလှူဒါန်းလိုက်ပါတယ်။ဒီအချိန်ပေးပို့တာနဲ့ဆိုရင် အမေရိကန်ကပါကစ္စတန်ကိုပေးပို့တဲ့အသက်ရှူကူဇက်200ရှိသွားပါပြီ။ဒီဗန်တီလေတာဆွေပေးပို့နိုင်ဖို့အတွက်အမေရိကန်ခြေဆိုင်ကမ်မွန်နစ်ဖွံ့ဖြိုးမှုအကျိုးဆောင်ကုမ္ပဏီက MDMA ပါကစ္စတန်သဘာဝဘေးရန်နေရာစီမံခန့်ခွဲမှုအာဏာပိုင်အဖွဲ့နဲ့ညှိနှိုင်းဆောင်ရွက်ခဲ့တာဖြစ်ပါတယ်။ပါကစ္စတန်နိုင်ငံရဲ့ COVID-19 ကာယရောဂါတုံ့ပြန်ရေးအတွက်ပဲရည်ရွယ်ပြီးဒီထိရောက်ပြီးတည်ပိုးရလွယ်ကူတဲ့ဗန်တီလေတာတွေကိုပံ့ပိုးနေတာမဟုတ်ပါဘူး။ပန်ချက်ပြည်နယ်ကျန်းမာရေးဌာနအနေနဲ့ကာယရောဂါလွန်ကာလမှာတော့အသေးအတန်လူနာတွေအတွက်အသက်ကင်နိုင်တဲ့ဆန်းရည်ပို့ထုတ်လာမှာဖြစ်တယ်လို့အမေရိကန်ကောင်စစ်ဝန်ချုပ်ကက်သင်းရော်ဒီဂတ်စ်ကပြောပါတယ်။ပါကစ္စတန်နိုင်ငံရဲ့ MDNA ကျန်းမာရေးဝန်ကြီးဌာနနဲ့ပန်ချက်ပြည်နယ်ကျန်းမာရေးဌာနတို့ရဲ့ထက်ထက်ဝင်ဝင်ပံ့ပိုးမှုနဲ့ဥဆောင်မှုကိုကျေးဇူးတင်ပါတယ်လို့မစ္စရော်ဒီဂတ်စ်ကပြောပါတယ်။အမေရိကန်ပါကစ္စတန်မိဖက်ဆက်ဆံရေးရနိုင်ငံတစ်ပိုင်းတကွက်စစ်ဆေးတာတွေတိုးချဲ့တာယောဂအခြေအနေစောင့်ကြည့်တာယောဂကုသမှုဆက်ဆက်ဆန်းစစ်တာကုသမှုကာကွယ်ရေးထိန်းချုပ်ရေးနဲ့ဒုနာပြုစုစောင့်ရှောက်ရေးတွေမှာတိုးတက်မှုရှိအောင်ကူညီနေပါတယ်။ပါကစ္စတန်အစိုးရရဲ့ကိုရိုနာဗိုင်းရပ်စ်ကာယရောဂါတိုက်ဖျက်ရေးနဲ့နိုင်ငံသားတွေကိုကာကွယ်ပေးအောင်မြင်စေဖို့အမေရိကန်ပြည်ထောင်စုကမိဖက်ဖြစ်ဆက်လက်ကူညီနေပါတယ်လို့ USAID အမေရိကန်နိုင်ငံကဖွံ့ဖြိုးမှုအေဂျင်စီညွှန်ကြားမှုဂျူလီကိုနန်ကပြောပါတယ်။ပါကစ္စတန်ကကိုဗစ်လူနာတွေကုသဖို့နဲ့အောက်ဆီဂျင်ပေးနိုင်မှုအစဉ်သက်ရှိနေအောင်ဒေသခံကျန်းမာရေးဝန်ထမ်းတွေဆက်ဆောင်ရင်းမြန်မာအောင်ဒီဗန်တီလေတာအသက်ရှူကူဇက်တွေကအရေးကြီးတဲ့ကိရိယာအဖြစ်အထောက်အကူပြုမှာဖြစ်ပါတယ်။နိုင်ငံတော်ဝန်ကျန်းမာရေးပြည်သူ့ဆောင်ရွက်မှုဝင်ပြည်နေတာတွေကိုရောပါအောင်နဲ့အသက်တွေကယ်ဆယ်နိုင်မှုပါကစ္စတန်မျိုးသားသဘောဝဘေးရန်နေရာစီမံခန့်ခွဲရေးအာဏာပိုင်အဖွဲ့ကျန်းမာရေးဝန်ကြီးဌာနနဲ့ဒေသခံကျန်းမာရေးတာဝန်ရှိသူတွေနဲ့အတူအမေရိကန်ပြည်ထောင်စုကပူးပေါင်းဆောင်ရွက်နေပါတယ်လို့ USAID အမေရိကန်နိုင်ငံကဖွံ့ဖြိုးမှုအေဂျင်စီညွှန်ကြားမှုဂျူလီကိုနန်ကပြောဆိုလိုက်ကြပါခင်ဗျာ။
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ဆက်လို့ပြပါပါရှင
်။အခုဆက်ပြီးသတင်းအချင်းချုပ်ကိုတင်ပြပေးမှာပါ။အမေရိကန်ဆေးကုမ္ပဏီ Pfizer နဲ့ Germany က BioNTech တို့ကသူတို့ရဲ့ COVID-19 ကာကွယ်ဆေးကိုအရေးပေါ်သုံးဆခွင့်ချထားပေးဖို့အတွက်အမေရိကန်အစားအသောက်နဲ့ဆေးဝါးစီမံခန့်ခွဲရေးဌာန FDA မှာတောက်ကြံလေးကရှောက်ထားခဲ့တယ်လို့ပြောပါတယ်။ဒါပြန်တကယ်လို့ခွင့်ပြုချက်ရမယ်ဆိုရင်ရပြီးနိုင်ပိုင်းအတွင်းမှာပဲစပြီးဖြန့်ပြီးဖို့အသင့်ရှိကြောင်းလည်းပြောပါတယ်။သူတို့ရဲ့ကာကွယ်ဆေးအတွက်စမ်းသပ်မှုတွေကနေအခုချိန်ထိဒီဆေးနဲ့ပတ်သက်ပြီးစိတ်ပူစရာကောင်းတော့အောင်ဆိုးရတဲ့ထိခိုက်မှုမရှိသလိုထိရောက်မှုနှုန်းကလည်း95ရာခိုင်နှုန်းရှိတာတွေ့ရတဲ့နောက်အခုလိုရှောက်ထားခဲ့တာလို့လည်းပြောပါတယ်။ဒီရောဂါအတွက်အလားအလာရှိတဲ့အလားတူကာကွယ်ဆေးကို Pfizer အပြင် Moderna ကလည်းရပြီဖြစ်တဲ့အတွက်သူတို့လည်းလာမယ့်သတင်းပတ်တွေအတွင်းအရေးပေါ်အခြေအနေသုံးဆခွင့်ပေးလျှောက်ထားဖို့စီစဉ်နေတယ်လို့ပြောပါတယ်။တောက်ကြံနေ့ကအွန်လိုင်းကနေစတင်ကျင်းပတဲ့အာရှပစိဖိတ်ခေါင်းဆောင်တွေရဲ့ထိပ်သီးဆွေးနွေးပွဲကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့တရုတ်သမ္မတရှီဂျင်ပင်တို့ကတက်ရောက်ခဲ့ပါတယ်။အခုကျင်းပတဲ့22ချိန်မြောက် APEC ထိပ်သီးဆွေးနွေးပွဲကိုမလေးရှားနိုင်ငံကကမကဋ္ဌလုပ်ကျင်းပတာပါ။စီးပွားရေးပြန်ပြေနလန်ထူလာစေမယ့်နိုင်ငံဆောင်ပါဝင်ပြီးလွတ်လပ်ပွင့်လင်းမှုရှိတဲ့ကုန်သွယ်ရေးလုပ်ဖို့အာရှပစိဖိတ်ခေါင်းဆောင်တွေကတောင်းဆိုခဲ့တယ်လို့ကိုနိုင်ငံအတွက်ပဲကိုကြည့်ပြီးကိုကျိုးစီးပွားကာကွယ်တဲ့ကုန်သွယ်မူဝါဒတွေမချမှတ်ဖို့တတိပေးခဲ့ကြပါတယ်။မြန်မာနိုင်ငံမှာတော့ COVID-19 ကူးစက်သူပေါင်း 9,600 ကျော်နဲ့သေဆုံးရသူက 1,695 ဦးရှိသွားပါပြီ။ကမ္ဘာတလွှာဒီရောဂါကူးစက်မှုအတွက် WHO ကထုတ်ပြန်တဲ့အခြေပြစာရမှာ November 19ရက်နေ့ထိနိုင်ငံပေါင်း230မှာမြန်မာကအဆင့်83မှာရှိပါတယ်။မြန်မာအိန္ဒိယနိုင်ငံတွေထဲမှာအိန္ဒိယကကမ္ဘာမှာဒီရောဂါကူးစက်မှုဒုတိယအများဆုံးဖြစ်ပြီးဘင်္ဂလားဒေ့ရှ်ကအဆင့်24တရုတ်က63ထိုင်းက153ရှိပါတယ်။အိန္ဒိယနိုင်ငံတွေကြားမှာတော့မြန်မာကကူးစက်မှုသရုပ်ထအများဆုံးဖြစ်ပါတယ်။ဗြိတိန်ဝန်ကြီးချုပ်ဘောရစ်ဂျွန်ဆန်ကနိုင်ငံတော်တိုင်နိုင်ငံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်ကိုနိုဗ ెంబ ာလ20တောက်ကြံနေ့မနေ့ပိုင်းမှာဖုန်းနဲ့ဆက်သွယ်ပြီး2020ရွေးကောက်ပွဲမှာ NLD ပါတီအနိုင်ရခဲ့တာအတွက်ချီးကျူးဂုဏ်ပြုခဲ့ပါတယ်။ဒါအပြင်မြန်မာနိုင်ငံရင်ဆိုင်တွေ့ကြုံရမယ့်စိန်ခေါ်မှုတွေရခိုင်ပြည်နယ်ကရွန်ဂျာအချက်တဲကိုဗစ်ရောဂါထိန်းချုပ်ကာကွယ်ရေးအပအဝင်ကိစ္စရပ်တော်များများကိုလည်းဆွေးနွေးကြတာပါစနေနေ့မနေ့ကသတင်းတွေကတော့ဒီလောက်ပါပဲရှင်ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းထုတ်လွှင့်ချက်တွေကိုယာယီပုံစံပြောင်းလဲထုတ်လွှင့်ပေးနေတာပါတောက်တာရှင်ပေါင်းစိတ်ချမ်းသာကိုကြံ့မှကြပါစေ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ကျွန်မခင်မျိုးသက်ပါ
This program has come to you from the Voice of America, Washington.